Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှိများရှင် VOA American တန်ခါနေ2021ခုနှစ်ဧပြီလ26ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ Washington DC မြို့တော်ကနေထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ25 40 50တိုကနေဖမ်းယူနာဆင်နိုင်ကြပါတယ်။ကျမသင်္ကီထိုက်ပါရှင်။ဒီမနက်ခင်းအစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်။ဆီယနာတိမ်မှုစန့်ချင်ရေးနိုင်ငံတကာရောက်မြန်မာတွေရဲ့လှုပ်ရှားမှုCDM လှုပ်ရှားမှုမှာပါဝင်လာတဲ့မိတ်ဖြာကဘုံဖူးပြောက်ရဲ့အတွေ့အကြုံစတဲ့သတင်းဆောင်မတွေအပြင်
ဘူအာဆီယံရဲ့ဥက္ကဋ္ဌ Chairperson ကိုလည်းကျမတို့ NUG ကနိုင်ငံသားဝန်ကြီးဌာနအနေနဲ့ကျမတို့စာပေးပို့ပါတယ်အဲ့စိတ်မှန်ကိုလည်းဖတ်သွားတယ်ကျမတို့သတင်းရပြန်လဲသိရပါတယ်
NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ပါရှင်မြန်မာဒီမိုကရေစီရေးရာဆွေးနွေးကံမှာနားဆင်ကြရပါမယ်ဒီနောက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာသတင်းတွေကတုတ္တဆတဲ့သတင်းပတ်စင်ခန္ဓာတွေကိုနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတန်နဲ့မတ်အင်ချင်းနိုင်တို့တင်ပြချပါမယ်ရှင
်စနေနေ့ကကျင်းပခဲ့တဲ့အာဆီယံခေါင်းဆောင်တွေရဲ့မြန်မာအရေးအထူးအစီအွေအပြီးမှာထုတ်ပြန်ဖို့အတွက်တောက်ကြံတွေကရေးဆွဲထားတဲ့သဘောတူညီချက်မူကြမ်းထဲမှာနိုင်ငံရေးအချင်းအလာတွေကိုလွှတ်ပေးဖို့တောင်းဆိုရဲအချက်တစ်ချက်လည်းပါဝင်တယ်လို့ဒီကြေညာချက်နဲ့ပတ်သက်ပြီးသိရှိတဲ့သတင်းအရင်းအမြစ်၃ခုကိုကိုးကားပြီး Writers သတင်းမှာဖော်ပြထားပါတယ်။အစီအွေအတီးတကယ်တမ်းထောက်ပြတဲ့ကြေညာချက်ထဲမှာတော့နိုင်ငံရေးအချင်းအလာတွေလွှတ်ပေးဖို့ဆိုတဲ့အချက်အတွက် short ပေါ်ပြောထားတာကိုမမျှော်လင့်မဲတွေ့ရသလိုနိုင်ငံရေးအချင်းအလာတွေပြန်ပြီးလွှတ်ပေးဖို့တိတိကျကျထည့်ပြောမထားဘူးလို့တရင်အရင်းမြစ်နှစ်ခုကပြောကြောင်းဖော်ပြထားပါတယ်မြန်မာနိုင်ငံကစိတ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခဲ့တဲ့အာဆီယံအစည်းအဝေးကနေထုတ်ပြန်တဲ့အားလုံးသဘောတူညီမှုရတဲ့အချက်၅ချက်ထဲမှာနိုင်ငံရေးကျင်းသားတွေလွှတ်ပေးဖို့မပါဝင်ပေနဲ့အာဆီယံအစ်စ်ချဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့ထုတ်ပြန်ချက်ထဲမှာတော့နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးဖို့တောင်းဆိုမှုတွေပါဝင်နေတယ်လို့ကြားသိရကြောင်း Writers သတင်းမှာဖော်ပြထားတာပါဖေဖော်ဝါရီလအာဏာသိမ်းခဲ့ချိန်ကစပြီးစစ်တပ်ရဲ့အဖမ်းဆီးခံရသူ3300ကျော်ရှိနေတာဖြစ်ပြီးအထူးသဖြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အရွေးကောက်ခံသမ္မတဦးဝင်းမြင့်နဲ့တကွလက်တော်အမတ်အတော်များများနဲ့အဖမ်းဆီးခံရတာပါ။အာဆီယံအထူးအစည်းအဝေးပြီးမှအာဆီယံခေါင်းဆောင်တချို့နဲ့တန်တမန်တွေကမြန်မာနိုင်ငံကနိုင်ငံရေးအချင်းသားတွေကိုလွှတ်ပေးဖို့ပါတညီတညွတ်ထဲတောင်းဆိုခဲ့ကြတဲ့သဘောမျိုးပြောဆိုချက်တွေကြောင့်ဒါနဲ့ပတ်သက်ပြီးနားလည်မှုတွေရှုပ်ထွေးခဲ့ရတာဖြစ်ပါတယ်။အခုပြောင်းလဲထုတ်ပြန်ခဲ့တာအတွက်အံ့အားသင့်ခဲ့ကြအောင်ကျင်းညာချက်မူကြမ်းကိုဖတ်ရှုရတဲ့အမည်မဖော်လိုသူနှစ်ဦးက Writers ကိုပြောပေမဲ့ဘယ်အချိန်မှဘလို့ပြောင်းပစ်ခဲ့လဲဆိုတာကိုတော့ထုတ်မပြောပါဘူးဒီကျင်းညာချက်မူကြမ်းကိုတော့ Writers ကကိုယ်တိုင်မတွေ့ရဘူးလို့ဆိုပါတယ်ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီး Brunei နိုင်ငံခြားရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းခဲ့ပေမဲ့အခုတော့မတုံ့ပြန်သေးဘူးလို့လည်းဖော်ပြထားပါတယ်အာဆီယံအဖွဲ့ကြီးရဲ့စနေနေ့အထူးအစည်းအဝေးကနေမြန်မာနိုင်ငံနဲ့ပတ်သက်ပြီးအချက်၅ချက်ပါအများသဘောတူညီချက်ရခဲ့တာဟာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြဿနာကိုဖြေရှင်းဖို့အတွက်အာဆီယံရဲ့ကြိုးပမ်းမှုအတွက်အားကျဆရာချိန်လန်းတဲ့ဖြစ်ကြောင်းစနေနေ့မှာပဲ EU နိုင်ငံခြားမူဝါဒရေးရာဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရယ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့အတွက်အာဆီယံတောင်းဆိုမှုအတိုင်း EU ကလည်းတောင်းဆိုကြောင်းနဲ့ငင်းကျဲတဲ့အဖြေရဖို့ CRPH နဲ့ NUG အပါအဝင်အဖွဲ့အစည်းအားလုံးနဲ့အပြုသဘောဆောင်ဆွေးနွေးမှုတွေစတင်ရင်အာဆီယံအထူးကိုယ်စားလှယ်ခန့်အပ်ရေးအကြံလူသားချင်းစာနာမှုအကူအညီတွေပေးရင်အာဆီယံရဲ့လှုပ်ဆောင်မှုတွေကိုထောက်ခံကြောင်းပြောပါတယ်။ EU အနေနဲ့မြန်မာနိုင်ငံမှာအဖမ်းခံရတဲ့နိုင်ငံရေးအကျဉ်းသားအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့လည်းထပ်မံတောင်းဆိုလိုက်ပါတယ်။ဂျာမနီနိုင်ငံခြားရေးဝန်ကြီးဌာနကလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ကလည်းအချက်၅ချက်ပါသဘောတူညီမှုရခဲ့တာနဲ့ပတ်သက်ပြီးကြိုဆိုကြောင်းတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပါတယ်အခုအချိန်ဟာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာပြန်ရောက်ဖို့အတွက်သက်ဆိုင်ရာအဖွဲ့အားလုံးပါဝင်တဲ့ဆွေးနွေးမှုတွေပြန်စတင်နိုင်ရေးတိတ်ကိုအရေးကြီးနေပြီဖြစ်ကြောင်းလည်းပြောပါတယ်အာဆီယံကမြန်မာအရေးအထူးအစီအွေပြီးထုတ်ပြန်တဲ့ကြေညာချက်အတွက်ကြိုးစားထောက်ခံမှုတွေရှိနေပေမဲ့ဒီမိုကရေစီလိုလားတဲ့မြန်မာအရေးတက်ကြွလှုပ်ရှားသူတွေကတော့ပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြသလိုအာဏာရှင်ဆန့်ကျင်ဆန္ဒပြမှုတွေကိုဆက်ပြီးလုပ်မယ်လို့ကြေညာခဲ့ကြပါတယ်အခုရရှိခဲ့တဲ့သဘောတူညီချက်ထဲမှာအကြမ်းဖက်မှုတွေရပ်တော့အောင်သက်ဆိုင်ရာအဖွဲ့တွေကြားတွစ်ဆောင်ဆွေးနွေးမှုတွေလုပ်ဖို့တောင်းဆိုထားပေမဲ့အချိန်အတိကျသတ်မှတ်ထားတာတော့မရှိပါဘူးမြန်မာနိုင်ငံမှာဆန္ဒပြမှုတွေကိုဥဆောင်နေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့အထွေထွေတပိတ်ကော်မတီကတော့အခုလိုမြန်မာပြည်ထောင်စုအဖြစ်ရှင်ရေးအတွက်အာဆီယံကဖြစ်ဖြစ်ကုလသမဂ္ဂကဖြစ်ဖြစ် ကျင်ပကနေတောင်းဆိုနေတာတွေဟာလက်ရှိမြန်မာနိုင်ငံထဲမှာဖြစ်ပေါ်နေတဲ့အခြေအနေကိုလုံးဝမခံဟပ်ဘူးလို့ပြောတယ်လို့ဆက်ပြီးဆန္ဒပြသွားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒီအစည်းအဝေးဟာမြန်မာလူထုရဲ့ကိုယ်စားလှယ်တွေကိုဖိတ်ကြားမှုမရှိတဲ့အစည်းအဝေးဖြစ်ကြောင်းအစည်းအဝေးပြီးမှ Human Rights Watch လူခွင့်ရေးအဖွဲ့ကအာရှဒေသတာဝန်ခံ Phil Robertson ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
A big problem is that they have forgotten to.
အခြေစုံပြဿနာကနိုင်ငံရေးကျင်းသားတွေစုတွေကိုထည့်သွင်းမထားတာပါ။ဒီကျင်းသားတွေထဲမှာ2020 November ရွေးကောက်ပွဲအနိုင်ရ NLD ပါတီဝင်တချို့ပါနေတာဖြစ်ပြီးအခုလိုလူလူရွေးကောက်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေကိုဆက်ဖမ်းပြီးဘလို့နှိမ့်နှင်းဆွေးနွေးဖို့လုပ်မှလဲဆိုပြီးမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။ဆန္ဒပြဒပိတ်တွေကိုစစ်ကောင်စီဘက်ကတိုက်ခတ်နှိမ့်နှင်းမှုတွေရှိနေတဲ့ကြားကပဲစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်မှာဆက်လက်ဖြစ်ပွားနေတာ။တဝဲနဲ့မန္တလေးမုံရွာမြို့တွေမှာဆန္ဒပြဒပိတ်စစ်ကြောင်းတွေဆက်လက်ချီတက်ဆန္ဒပြခဲ့ကြပြီးရန်ကုန်မှာတော့ဆန္ဒပြသူတွေကအချိန်အကန့်အသတ်နဲ့စစ်အာဏာရှင်ဆန့်ကျင်တဲ့ဒပိတ်တွေကိုနှီးညွှန်းဆောင်လုပ်ခဲ့ကြတာပါ။တညင်မှာတော့ CGM လုပ်နေတဲ့ဆန္ဒပြဆရာဆရာမတွေရဲ့စစ်ကြုံပညာရေးအလို့မရှိကြောင်းဆန္ဒပြမှုတွေရှိပါတယ်။နိုင်ငံတော်မှာဆိုရင်တော့ရွှေဘူစနင်းကြီးရွှေကူဖားကန့်မိုးကောင်းနမ်တီမြင်းချံပြင်ဦးလွင်ညောင်ဦးပခုတ်ကူပသိမ်းမြောင်းမြအကျိတ်တို့ပေါင်ဆက်တဲ့မြို့တွေမှာလည်းဆက်အာဏာရှင်ဆန့်ကျင်တဲ့ဒပိတ်တွေဆက်လှုပ်ဆောင်ခဲ့ကြတာပါ
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 12.3 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်။တနင်္လာနေ့နေ့ကင်းသတင်းတွေကိုဆက်လက်တင်ဆက်နေပါတယ်ကျမအင်ဂျင်နိုင်ပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းအဆမတန်မြင့်မားနေတဲ့သူ့ရဲ့ပြိုင်ဘက်အိန္ဒိယနိုင်ငံအတွက်မရှိမဖြစ်လိုအပ်နေတဲ့ဆေးဝါးအထောက်ပံ့တွေကိုကူညီဖို့ပါကစ္စတန်နိုင်ငံကကမ်းလှမ်းလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းအကြီးအကျယ်မြင့်မားနေတဲ့အိန္ဒိယတနိုင်ငံလုံးအနှံ့အပြားမှာကပ်ရောဂါကိုအလူးအလဲရင်ဆိုင်နေရပြီးဆေးဘက်ဆိုင်ရာအောက်ဆီဂျင်အပါအဝင်အရေးပေါ်ဆေးရုံလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ရုန်းကန်နေရပါတယ်။စနေနေ့နောက်ပိုင်းမှာထုတ်ပြန်တဲ့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာအိန္ဒိယကိုကယ်ဆယ်ရေးအထောက်ပံ့တွေပေးဖို့ကမ်းလှမ်းထားကြောင်းဖော်ပြထားပါတယ်။ထောက်ပံ့ရေးပစ္စည်းတွေထဲမှာအသက်ရှူဆက်ကိရိယာတွေ၊တကိုယ်ရေးအကာအကွယ်ပစ္စည်းတွေ၊ Digital 3ဓာတ်မှန်ဆက်တွေနဲ့အခြားဆက်ဆက်ပစ္စည်းတွေပါဝင်ပါတယ်။အခုလိုပါကစ္စတန်ဘက်ကကမ်းလှမ်းချက်နဲ့ပတ်သက်လို့အိန္ဒိယနိုင်ငံဘက်ကချက်ချင်းတုံ့ပြန်မှုမရှိသေးပါဘူး။အီရန်နိုင်ငံဘက်တက်မြို့တော်က COVID-19 လူနာတွေကုသပေးနေတဲ့ဆေးရုံတရုံမှာအောက်ဆီဂျင်အိုးပေါက်ကွယ်ပြီးမီးလောင်ခဲ့တာကြောင့်အနည်းဆုံးလူ82ဦးသေဆုံးပြီး11ဦးဒဏ်ရာရရှိခဲ့တယ်လို့အီရန်ပြည်ထရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။အနာဂတ်မှာဒီလိုကြေကွဲပွဲရဖြစ်ရမျိုးကာကွယ်ဖို့အတွက်ဆေးရုံအားလုံးမှာဘေးကင်းလုံခြုံရေးအစီအမံတွေပြန်ပြီးသုံးသပ်ဖို့လိုအပ်နေကြောင်းပြောခွင့်ရပုဂ္ဂိုလ်Khalid El Muhadna ကနိုင်ငံပိုင်ရုပ်တံကိုပြောကြားခဲ့ပါတယ်။ Dayala Bridge အရက်မှာရှိတဲ့ Ibn Khatib ဆေးရုံမှာစနေနေ့ကမီးလောင်ခဲ့တာပါ။အီရတ်ဝန်ကြီးချုပ် Mustafa El Khadami ကတော့ဒီဆေးရုံမီးလောင်မှုကိုစုံစမ်းစစ်ဆေးဖို့အမိန့်ပေးခဲ့ပါတယ်။ဒီအဖြစ်အပျက်ဟာပေါ်ဆမှုတက်တေတာတကားဖြစ်ပြီးစုံစမ်းစစ်ဆေးမှုတွေကိုချက်ချင်းစတင်ဖို့နဲ့ပေါ်ရောက်ပြီးတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူနိုင်တဲ့အချိန်ထိဆေးရုံမန်နေဂျာအပါအဝင်လုံခြုံရေးနဲ့ထိန်းသိမ်းစောင့်ရှောက်ရေးအကြီးအကဲတွေနဲ့သက်ဆိုင်သူအားလုံးကိုဖမ်းဆီးဖို့သူ့အနေနဲ့ညွှန်ကြားထားကြောင်းအီရတ်ဝန်ကြီးချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံဘာလီပင်လယ်ထဲနစ်မြုပ်သွားတဲ့ရေငုပ်သင်္ဘောကိုရှာဖွေတွေ့ရှိခဲ့ရမှာအပိုင်း၃ပိုင်းကွဲနေပြီးအမှုဒဏ်53ဦးလုံးလည်းသေဆုံးခဲ့ကြောင်းအင်ဒိုနီးရှားစစ်တပ်ကတနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။သင်္ဘောအပြတ်ကြီးတွေကိုစနေနေ့ကသမုတ်တရာအောက်ကျမ်းပြင်မှာရှာဖွေတွေ့ရှိခဲ့တာဖြစ်ပြီးရေငုပ်သင်္ဘောကိုတော့အတန်လိုင်းနဲ့ရေအောက်ဝိထုပစ္စည်းတီနီယာကိုရှာဖွေတဲ့စက်ကရီယာအကူအညီနဲ့ရေငုပ်နိုင်တဲ့အကွာဝေးထက်ကျော်လွန်တဲ့မီတာ850အကွာမှာရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။ကယ်ဆယ်ရေးသမားတွေရှာဖွေတွေ့ရှိခဲ့တဲ့အရာဝိထုအစ်စ်တွေထဲမှာတက်တန်း54နှစ်ကြာမြင့်နေပြီဖြစ်တဲ့ KRI နန်ဂလာရေငုပ်သင်္ဘော400နှစ်မှာပါသွားတယ်လို့ယူဆရတဲ့အသက်ကအင်ကြီးတစ်ခုလည်းပါဝင်ပါတယ်။အင်ဒိုနီးရှားရေငုပ်သင်္ဘောဟာတော်ပီဒိုပစ်ခတ်လေ့ကျင့်ရေးပြုလုပ်ဖို့ပြင်ဆင်နေစဉ်ဗုဒ္ဓဖူးနေ့မှာအဆက်အသွယ်ပြတ်တောက်ခဲ့တာပါ။ အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကလည်းညှင်းညုတ်သွားတဲ့ရေငုပ်သင်္ဘောပေါ်ပါသွားသူရေရင်အမှုတန်း53ဦးရဲ့မိသားစုဝင်တွေစီကိုသူ့အနေနဲ့အလွန်မဲစိတ်ထိတ်ခိုက်ဝမ်းနည်းရကြောင်းတနူးအနေနဲ့ကအမှားစကားပြောဆိုခဲ့ပါတယ်ရှင်ဧပြီလ25ရက်ကမ္ဘာငှက်ဖျားယောဂနေ့အထိမ်းအမှတ်ဖြင့်ယောဂတိုက်ဖြတ်ရေးအောင်မြင်နေမှုကိုခြေခံပြီးကမ္ဘာကြီးမှာငှက်ဖျားယောဂလုံးဝကင်းစင်တဲ့အထိဆက်လက်လှုပ်ဆောင်သွားဖို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကတောင်းဆိုလိုက်ပါတယ်။ငှက်ဖျားယောဂပပျောက်ရေးပန်းနိုင်နေအကွာအဝေးဘလောက်ပဲရောက်နေနိုင်ငံအားလုံးအတွက်ဖြစ်နိုင်ခြေရှိတဲ့ရည်မှန်းချက်ဖြစ်တယ်လို့ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကအခုလိုပြောကြားခဲ့ပါတယ်။
WHO has identified a set of 25 countries.
လာမယ့်နှစ်တွင်ငှက်ဖျားယောဂလုံးဝပါပြဖို့စီစဉ်ရောက်နိုင်တဲ့အလားအလာရှိနေတဲ့နိုင်ငံပေါင်း25နိုင်ငံကို WHO ကဖော်ထုတ်နိုင်ခဲ့ပါတယ်။အတူတကွလှုပ်ဆောင်ပြီးတဦးချင်းစီရဲ့အောင်မြင်မှုအပေါ်တည်ဆောက်ရေရှည်တည်တဲ့ရန်ပုံငွေနဲ့ထောက်ပံ့ပေးခြင်းအပြင်ကျွန်တော်တို့ဟာငှက်ဖျားယောဂကင်းစင်တဲ့ကမ္ဘာကြီးအဖြစ်အိမ်မက်မက်နိုင်ရမှာဖြစ်ပါတယ်လို့ပြောသွားတာပါ။ငှက်ဖျားဟာကာကွယ်ကုသနိုင်တဲ့ယောဂဖြစ်ပါတယ်။ဒါပေမဲ့လည်းနှစ်စဉ်လူပေါင်း၄သိန်းကျော်တည်ဆုံပြီးအများစုကတော့အာဖရိကတိုက်ဆာဟာရာရံဝင်းဒေသကကလေးငယ်တွေဖြစ်ပါတယ်။ဒါပြင်နှစ်စဉ်ငှက်ဖျားယောဂကုသသူပေါင်းတန်း100ကျော်ရှိနေပါတယ်ရှင
်။ထိတ်တဲရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မိုက်ရင်ချင်းနိုင်တို့ပြောပြခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြားရပါမယ်ရှင်ဆီယနာသိမ့်မှုရေးနိုင်ငံတကာရောက်မြန်မာတွေရဲ့စန့်ကျင်လှုပ်ရှားမှုတွေကိုကိုညံဝင်းအောင်ကစူးစီးတင်ပြပေးပါမယ်ရှင
်ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းစစ်တပ်နဲ့ရဲရဲပြစ်ခတ်နှိမ်နှင်းမှုအတွင်းနေ့စဉ်ဒီပါလူတွေတည်ဆုံလာခဲ့တာယာကနန်းနဲ့ချီရှိနေပြီဖြစ်ပါတယ်ဒါကြောင့်ဒီတိုင်းနိုင်ငံကပြဋ္ဌာန်းထားတဲ့ဥပဒေအရမြန်မာစစ်ကောင်စီကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်တတ်မှတ်ပြီးပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေလုပ်ဖို့ဒီတိုင်းနဲ့အိုင်ယာလန်မှာရှိတဲ့မြန်မာကျောင်းသားများတက်မကအဖွဲ့ကလန်ဒန်မြို့ဝက်စ်မင်စတာတံတားပေါ်မှာစနေနေ့ကစလို့အစာအခံဆန္ဒပြရင်းဒီတိုင်းအစိုးရကိုတောင်းဆိုနေကြောင်းတက်မကဥက္ကဋ္ဌကိုကျော်မင်းဟန်က VOA ကိုပြောပါတယ
်ဟိုဟာ UK အစိုးရကိုပေါ့နော်ကျွန်တော်ရဲ့တောင်းဆိုချက်တွေကတော့ Terrorism Act 2000စစ်ကောင်စီကိုအကြမ်းဖက်အဖွဲ့အစည်းဖြစ်ကြီးညာပေးဖို့ကျွန်တော်တောင်းဆိုတာဖြစ်ပါတယ်။အဲ့ဒါကိုကြီးညာမှသူရဲ့ assets တွေကိုပေါ့နော်ပိတ်သိမ်းနိုင်မှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတောင်းဆိုခဲ့ခြင်းဖြစ်ပါတယ်။ဒုတိယတောင်းဆိုချက်တစ်ခုကတော့ UK မှာရောက်နေတဲ့မြန်မာပြည်သူတွေပေါ့နော်။နိုင်ငံအခြေအနေကြောင့်ပြန်လို့မရတဲ့လုံခြုံမှုရှိတဲ့မြန်မာပြည်သူတွေတို့ပေါ့နော်။ protection visa တစ်ခုကိုပေးဖို့ကျွန်တော်ကဆက်လက်ပြီးတောင်းဆိုနေရဖြစ်ပါတယ်
။82နှစ်ကြာမဲ့ဒီအစံအခံဆန္ဒပြပွဲကို TV 24မိနစ်9နာရီကစတင်ခဲ့တာဖြစ်ပြီးAV 29မိနစ်မှာပြီးဆုံးမှာဖြစ်ပါတယ်။နယ်သာလန်နိုင်ငံမှာတော့မြမအကြီးနယ်သာလန်နိုင်ငံသားတွေပိုသိလာအောင်နဲ့ NUG အမျိုးသားအစိုးရကိုထောက်ခံပံ့ပိုးသွားမယ်ဆိုတာကိုပြသတဲ့အနေနဲ့ Novak Leslie Heligon မြို့တွေမှာရှိတဲ့ကျူးလစ်ပန်းကင်းတွင်မြင်ကြားမှာမြမမိသားစုတွေဆန္ဒထုတ်ပေါ်ပြရပါလေ။
NUG ကိုထောက်ခံရေးဒိုရေးဒိုရေး
NUG National Unity Government ကိုဘာလို့နယ်သာလန်ရမြန်မာနိုင်ငံသားတွေအားလုံးကမြန်မာပြည်သူများအားလုံးနဲ့အတူတူထပ်တူထက်မြောက်ထောက်ခံပါရယ်
။ကျမတို့နယ်သာလန်ရောက်မြန်မာအားလုံးကအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံတဲ့အားနဲ့ကျမတို့ကဒီနေ့ဆန္ဒလာပထုတ်ပြီးကြတာဖြစ်ပါလေ
။မတ်ဆူဆူအီးနဲ့မတ်မီမြတ်မော်တို့ပြောသွားတာပါ။အလားတူအမေရိကန်နိုင်ငံပန်ဆယ်ဗေးနီးယားပြည်နယ်အလန်တောင်းမျိုးကပါကျုပ်ဆရာတော်ကြီးပြီးထောင်ထားတဲ့အနန္တသစ္စာဘုန်းတော်ကြီးကျောင်းမှာမြန်မာမိသားစုတွေက CRPH နဲ့ CDM တွေအတွက်ရမုံငွေစာတဲ့ဈေးရောင်းပွဲကိုလုပ်နေကြောင်းဆူရှိလုပ်ငန်းရှင်ကိုနူးနူးကပြောပါတယ
်ကျွန်တော်တို့ຫນွေဥဒေါ်လာရေးအတွက်ဈေးရောင်းပွဲလုပ်ပါတယ်လူတွေကတော့ဒီမှာအများကြီးပဲလာရောက်အားပေးတယ်ကျွန်တော်တို့ရှမ်းခေါက်ဆွဲရှိတယ်မာလာရှမ်းခေါက်ရောင်းတဲ့အုံစိမ့်ဖြော်ရည်ဖာလူသာအကျော်စုံတင်မောဒီတောင်မုတ်ဖက်ထရောပေါ့စီဒီရောင်းရတဲ့ဟိုငွေကြေးလေးကိုကျွန်တော်အလှငွေအားလုံးထည့်ဖို့အတွက်ဟိုလှုပ်တဲ့ပွဲလေးဖြစ်တဲ့အတွက်အားလုံးလည်းစိတ်ရထက်သန်သွားတဲ့အများကြီးလာရောက်အားပေးပါတယ်
။ဒါအပြင်မြန်မာရေးဘာလို့ရှေ့ဆက်လောက်ကြမလဲဆိုတဲ့ online ဆွေးနွေးပွဲတွေကိုဒီပိန်နဲ့အမေရိကန်ပြည်ထောင်စုတို့မှတနင်္ဂနွေနေ့ကပြုလုပ်ခဲ့ကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။ဆီယနာတိမ်မှုဆန့်ကျင်တဲ့ပြည်သူတွေနဲ့ပူးပေါင်းလူသူတွေစစ်တပ်တွင်မှာအများအပြားရှိနေတယ်လို့လူမြောင်နေမျိုးကိုတင်ဆောင်လာတဲ့မန္တလေးတိုင်းမိချီလာအခြေဆိုင်တပ်မ69ကဒုတိယဒဏ်စီရေးစစ်ထောက်တာဝန်ယူထားတဲ့ဘုံမှုတူဦးကပြောပါတယ် ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှာကတင်ပြပါမယ်ရှင်
။မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်အရက်သားနဲ့ကြောင်းသားပြည်သူ900ကျော်ကိုတတ်ဖြတ်မှုတွေလုပ်ခဲ့တာကြောင့်စစ်တပ်ရဲ့ဖိနှိပ်မှုရက်စက်မှုလူမဆန်မှုတွေအပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခံရတာပါ။ဒီလိုဖြစ်နေတဲ့အပေါ်မှာတပ်တွင်းမှာလည်းတပ်ကထွက်ချင်သူတွေကိုဖိနှိပ်မှုတွေဇက်တိုက်လုပ်လာတယ်ဆိုပြီးတင်းချောင်နေရတဲ့ဗိုလ်မှူးဖိတ်တော်ဦးကပြောပြပါဗျာ။
လူမှုတိုင်ဝင်ကပွင့်နေလာတာရှိတယ်ဒီဘက်အနာဖုန်းတွေပါလေအဲဒီလိုဆိုရှယ်တွေပွင့်နေလာတာရှိတယ်ရှင်သာဒီမိတ်ဆန်တဲ့ဟာတွေပါလေမခံစားနိုင်တဲ့ပညာတတ်တဲ့လူတွေပုံများလာတော့ညာတော့သူတို့ဒါကိုငါတို့မဖြစ်ဖြစ်အောင်ဖောက်ထွက်မယ်ဆိုတဲ့လူတွေဒီငွေကြေးရတယ်ဒီလိုမျိုးဒီတက်ကိုဆုံးဖောက်ပြီးတော့တခြားတော့ရှောင်ရတာတွေရှိတယ်အဲ့လိုမျိုးရှိလာတဲ့အတွက်ဒါအရာရှိအတိုင်းကြီးပြီးလာတာများလာတဲ့အတွက်ဒီအရာရှိတယောက်ဖက်ပြီးရပါညာဆိုသူ့ရဲ့စဉ်းစားခြင်းများကသူတို့ထောင်သုံးမြစ်တွေပါလို့ချတာပါနောက်ကင်းဒီစီဒီအဖြစ်ကြီးညာပြီးတော့မာတာ21ရက်ပြီလို့ဆက်နေဖြစ်တာ21ရက်ပြီလို့ကြိုးလာပြီးကျွန်တော်အဲလိုစီဒီအဖြစ်ကြီးညာပြီးတော့မာတာကျွန်တော်အရာရှိဆိုရင်တော့ဒါမှချွေးလည်းမရှိထောင်သုံးနှစ်ချတယ်အဲအဲ့ဒါနေမှာအဲ့ထောင်သုံးနှစ်ချတာလည်းမပြောက်လို့ထက်ခွက်ပြီးကြတော့9နှစ်ချတယ်အဲ9နှစ်လည်းမရတော့ကြတော့ဒီ9နှစ်ရှိချမယ်ဆိုပြအဲနောက်ကျရင်ဒီစီဒီကို1900နှစ်အပြင်မှာကျွန်တော်တို့ဒါကကျွန်တော်တို့တက်မလို့မှာပုံမှန်65လို့ခေါ်တယ်အမြင့်ကပုံမှာလို့လည်းခေါ်ကြတာပေါ့။နောက်စစ်ကြီးကြောင်ပြီးကြတော့အမလိုက်မှာရအမှုတ်ဆိုပြီးတော့မှအဲဒါနဲ့ပါအရင်းကြီးတယ်ဆိုတော့အဲစစ်ကြီးက365ဒီအဲထောင်နှစ်ကြီးလည်းချလို့ရတယ်။ထောင်နှစ်ကြီးကိုဒါကြိုက်ကြလို့ချလို့ရတယ်ပြည်မှုကြီးနဲ့နှစ်ခုတွဲပြီးတော့အဲဒီစစ်ကြီးမှုရောပုံမှာ65ရောချမယ်လို့ပါလို့ဖြစ်လာတာပေါ့
။အသက်35နှစ်ခန့်ရှိတဲ့ဗိုလ်မှူးဖိတ်တော်ဦးဟာစစ်တပ်တွင်းမှာနှစ်ပေါင်း16နှစ်ကျော်လောက်နေထိုင်ခဲ့ရတဲ့အတွက်တပ်တွင်းဖိနှိပ်မှုတွေကိုကောင်းကောင်းသိခဲ့ပြီးအခုလိုမျိုးလူငယ်တွေအရက်သားတွေကိုပြစ်ခတ်တာတွေကိုလက်မခံနိုင်ကြောင်းအဲ့အတွက်စီရီယန်စစ်သားဖြစ်ခဲ့ရကြောင်းလက်ရှိတိုက်ပွဲဝင်နေတဲ့မျိုးဆက်သစ် Generation Z တွေရဲ့ဇွဲလုံးလာကိုလည်းအတိမတ်ပြုပြီးလက်နက်ချင်းမမျှသေးတဲ့အတွက်တေးချပြင်ဆင်ပြီးမှတိုက်ပွဲဝင်စေချင်တယ်လို့လည်းပြောပြပါဗျာ
။ဒါတိုင်းကြီးအတွက်တော်ရဲရင်နဲ့ဒီညီငယ်လေးလိုပဲမြင်တာပေါ့နော်။အဲဒီကသူတို့ကဆန်းဆန်းဆန်းဆန်းမှုတွေအပြည့်ရှိတယ်။တော်လည်းရဲရင်နဲ့ညီငယ်လေးပေါ့။ဒါမှသူတို့ပြောနေတာကဒါညီလေးညီငယ်ကိုယ့်ရဲ့အုံနောက်ကိုတော်တော်တုံးနေတယ်။ဟုတ်ကဲ့။ဒါလို့ပြောရလဲဆိုရင်ဒါဆန်းနေချင်းမမြတယ်ပုပ္ပါလည်းကိုလေ့ကျင့်မှုနည်းနည်းလေးလေ့ကျင့်မှုတွေရောကျန်တဲ့အရာတွေရောမင်းတို့လုပ်ဖို့လိုနေတာပေါ့။ဒါမှစိတ်သက်တွေကိုတော့ရှော့ပလိုက်လို့ရ။ဒီစိတ်သက်တွေကိုညှိနေတာလေဒီအားရင်အဲကိုလိုချင်တဲ့ဟာကိုရအောင်တောင်းစုရဲတဲ့တတိပြီးကြောင်းမလို့အဲ့ဒါဒီနေ့ဒီလိုမျိုးကဒါနည်းနည်းတော့အဆအပြေထူးခြားမှုတွေတော့အကြလာမှာပါ။မြင်သူတို့လိုချင်တဲ့ဟာဖြစ်တာလေဒါဖြစ်ကိုဖြစ်လာမယ်လို့ပဲအောင်းကြီးပြောချင်တာပါလား။ဒီလိုမျိုးကကိုယ်အတွက်ကိုတော့ကိုရှာကြံပြီးတော့ဟိုမှာမဖြစ်အောင်ပေါ့နော်။အဲ့အနေကိုရှာကြံပြီးတော့မွေးကြတယောက်တယောက်တိုင်းအကုန်လုံးကနော်ဒါတန်းကြီးအတွက်တန်းကြီးရဲ့ရည်စင်နာလေးပဲ
။မြမရေးနဲ့ပတ်သက်လို့ဧပြီလ24ရက်နေ့ကလုပ်ခဲ့တဲ့အာဆီယံဆုံးဖြတ်ချက်ကိုလည်းလက်မခံနိုင်ကြောင်းအာဆီယံဟာသူတို့နိုင်ငံတွေရဲ့မျိုးသားအကျိုးစီးပွားကိုဒါတခြားလုံးကြီးခဲ့ကြောင်းကိုလည်းပြောသွားခဲ့ပါဗျာ
။ဒီအာဆီယံနဲ့ဒီနိုင်ငံနဲ့ဒီသူ့ရဲ့မျိုးသားအကျိုးစီးပွားကိုသူအရင်စဉ်းစားမှာပဲ။သူရဲ့မျိုးသားအကျိုးစီးပွားကိုစဉ်းစားပြီးတော့မှသူတို့အလုပ်လုပ်ကြတော့မှဒါကြောင့်လည်းဟုတ်လားကျန်တဲ့ပြည်သူကဘယ်တော့မှပြောနေရင်သူတို့ပြည်သူကရွေးချယ်တာတွေကိုသူတို့လက်မခံနိုင်နဲ့။အဲဒီလိုမျိုးဖြစ်လာတဲ့ဟာတွေကိုသူတို့တွေ့တယ်။အဲတွေ့ပြီးတော့မှထွက်လာတဲ့ result ကလည်းဒီအကြမ်းဖက်တဲ့အုပ်စုကြီးကနေပြီးမှပြည်မှာဆိုတော့ဒီတော့တစ်ကဘာလုံးနဲ့ပြည်နေရတယ်အာဂျီယံကလည်းမြန်မာနိုင်ငံဘုံလို့ထောင်ပတ်လာရင်သူတို့ကြော်မှကြောက်တယ်သူကတော့ဆန်ကုတ်ကကောင်းမှဟိုမနာလိုတဲ့လူတွေအဖွဲ့စည်းရတဲ့ဒါရှိနေတာနော်ကိုယ့်ရဲ့ချမ်းမြေ့ပတ်ပတ်လည်းမအောင်ရှိနေတာ
လုံကြုံတဲ့နေရာကိုတိမ်းရှောင်လာတဲ့ဗိုလ်မှူးဟိန်းတော်ဦးနဲ့အတူနောက်ထပ်စစ်တပ်ထဲကထွက်လာတဲ့တပ်မှုတွေလည်းရှိနေပြီးအမျိုးသားညီညွတ်ရေးအစိုးရအောက်မှာပြည်သူအကျိုးစီးပွားအတွက်တပ်စွမ်းတရွေ့လှုပ်ဆောင်သွားမယ်လို့လည်းပြောဆိုသွားပါတယ်ရှင်
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တင်းနှံလာနေမနေ့ခင်ထုတ်လွှင့်ချက်တွေကိုနှာစင်ကြည့်ကြရတာဖြစ်ပါတယ်ရှင် မကြခင်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့သတင်းလိုက်ကတုတ္တအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ကြရပါမယ်ဒီမတိုင်ခင်အခုရဲဆုံးမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ပြပေးပါမယ်ရှင်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာစနေနေ့ကမြန်မာရေးအာဆီယံအထူးအစည်းအဝေးမှာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားညင်ညာချက်ကိုအာဆီယံတာဝန်ရှိသူတွေကဖတ်ကြားခဲ့တဲ့အကြောင်းNUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်က VOE ကိုပြောပါတယ်။အစည်းအဝေးကိုကိုယ်တိုင်တက်တဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမြောင်လိုင်ဟာမြန်မာပြည်သူတွေအနှင်းထတဲ့အာဏာကိုအကြမ်းဖက်လုယူထားသူတူဖြစ်တယ်ဆိုတာကိုတတိပေးရာရောက်ပါတယ်လို့လည်းဒေါ်စင်မအောင်ကပြောပါတယ်။မြန်မာရေးအာဆီယံအထူးအစည်းအဝေးရလအပေါ်ဒေါ်စင်မအောင်ကိုမိုင်းရင်ချင်းနိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
မင်္ဂလာပါကြောပြင်ပါအောင်ရှင
်ဟုတ်ကဲ့မင်္ဂလာပ
ါမြမအရေးဒီအာဆီယံအထူးစည်းဝေးကိုအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပသွားတယ်နောက်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်လည်းလူကိုယ်တိုင်သွားပြီးတက်ရောက်ပါတယ်ဆိုတော့ဒီမြမအရေးအာဆီယံအထူးစည်းဝေးရဲ့အခုဒီရလဒ်ကိုပေါ့နော်ဒေါ်စင်မအောင်တို့ဘယ်လိုမြင်ပါလဲရှင်
ကျိုးပြီးတော့ညှော်လင့်ထားတဲ့အတိုင်းပါပဲအတိကျတဲ့ရေရာတဲ့အချက်လက်ကြီးတော့မဟုတ်ပါဘူးဟိုအထူးအဖြစ်တော့ခုနကလူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်ပံ့နေပေးမယ်ဆိုတာမျိုးတွေနောက်ပြီးတော့အာဒီ special envoy ပေါ့လေအတိကျတော့ UN special envoy ကိုတော့မဝင်ခွင့်မပေးလုံးပိုင်းမပေးတဲ့အခြေအနေမျိုးမှာအခုအာဆီယံကနေပြီးတော့ envoy လုပ်မယ်ဆိုတာကကျမတို့ဒီအတွက်ကတိတ်ပြီးတော့ညှော်လင့်စရာမရှိပါဘူးအဲနောက်တစ်ခုကပထမဆုံးအချက်ပေါ့နော်ဒီ five consensus ရဲ့ပထမဆုံးအချက်မှာပါတဲ့ခုန all parties share exercise utmost restraint ဆိုရယ် all parties လို့ပြောလိုက်တာဟာကိုကဒါပြည်သူလူထုတစ်ဖက်သက်စစ်တပ်ရဲ့အကျဉ်းဖက်ခံနေရတဲ့ပြည်သူလူထုဒီရဲ့ခံစားချက်တွေဖြစ်ပေါ်နေရတဲ့လက်တွေ့လက်ရှိပကတိကြားကိုလက်ကွယ်ပြုထားတဲ့အချက်လက်လို့ကျွန်မမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့မနေ့ရနေမဲ့ဒီအာဆီယံကဒီ consensus ထုတ်ပြီးညနေပိုင်းနေမဲ့เนาะဒီမှာတမ်းလူငင်းရန်စွာနဲ့တမုံပြီးပြီးတော့ဆန္ဒထုတ်ပေါ်တဲ့အမျိုးသမီးတွေကိုလမ်းမပေါ်ပြီးတော့အတင်းပြားပြီးတော့တချင်းဆိုခိုင်းနေကခိုင်းနေဆိုတဲ့တကယ်အာရုံတွေကိုပြပြစီတဲ့စမ်းသပ်မှုတွေပေါ့เนาะ။အဲလုံးတဲ့ကိစ္စမျိုးတွေကဆက်ဖြစ်နေတယ်။ဖန်စီထိန်းသိမ်းမှုတွေကလည်းဆက်ဖြစ်နေတယ်ဆိုတော့ဒါတစ်ဖက်သက်ကြည့်နေရတာပေါ့မှာဘာသာ all parties လို့သုံးရတာလေဆိုတော့ဒါဟာအာဆီယံကိုနိုင်ကိုနိုင်ကိုကဒီမှာပြည်တွင်းမှာဖြစ်ပေါ်နေတဲ့ဒီအာဆီယံ people လို့ပြည့်ရဲ့အစိတ်ပိုင်းဖြစ်တဲ့ပြည်သူလူထုရဲ့အတန်ကိုကိုစားပြုနိုင်ခြင်းမရှိတဲ့ consensus လို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်။
အဲ့တော့အာဆီယံကအထူးစည်းဝေးမတိုင်ခင်မှာဒီ NUG အမျိုးသားညီညွတ်ရေးအစိုးရကိုလည်းသူတို့ဆက်သွယ်တယ်လို့ကြားရရှိအဲ့ဒါလည်းဟုတ်မဟုတ်ပေါ့နော်ဒေါ်စင်မအောင်တို့အာဆီယံဘက်ကဟိုဆက်သွယ်ခြင်းရှိမရှိပေါ့နော်သိလို့ရမှာရှင့်
သိရပါတယ်ကျမတို့အခုအာဆီယံရဲ့ဥက္ကဋ္ဌ Chairperson စီကိုလည်းကျမတို့ NUG ကနိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့ကျမတို့စာပေးပို့ပါတယ်အဲ့ statement ကိုလည်းဖတ်သွားတယ်လို့ကျမတို့တတိယပြန်လဲသိရပါတယ်ထို့အတူအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးတို့ကလည်းဆက်သွယ်ပြီးတော့ဗမာကြီးအစည်းအဝေးမှာပြောချင်လေ NUG ရဲ့အသက်ကိုသူတို့ offer လုပ်ပါတယ်အဲအထူးသဖြင့်အစည်းအဝေးမလုပ်ခင်နိုင်ငံခြားရေးဝန်ကြီးတွေရဲ့ညနေပိုင်းမှာရှိတယ်ပေါ့နော်အစည်းအဝေးမတိုင်ခင်တရက်ညနေမှာဒူတာတွေကိုနိုင်ငံခြားရေးဝန်ကြီးတွေအားလုံးစီကိုသူတို့ဖြန့်ဝေပြပါတယ်ဆိုတော့ပြောရလို့ရှိရင်အဲဆက်သွယ်ရဆိုတော့အဲ့ဒီလိုမျိုးဆက်သွယ်ပြီးတော့ကျမတို့စီရဲ့အတန်ဘာပြောချင်လဲဒီစီဝေးမှာဘာပြောချင်လဲဆိုပြီးတော့ offer လောက်တာရှိပါတယ်ဆိုတော့အဲ့ဒီ offer ကိုဟိုကျမတို့ရရှိခဲ့ပါတယ်အင်ဒိုနီးရှားစီကနေပြီးတော့လေ
အဲ့တော့ဟို NUG ဘက်ကကြတော့သူတို့အဲ့ဒီအထူးစီဝေးမှာ NUG ရဲ့သဘောထားကိုသူတို့ဖတ်သွားတယ်လို့ကြားရဲဆိုတာအဲ့ဒါအတိအကျသူတို့ပြန်ပြောသေးလား
ဟုတ်ကဲ့တလားပိတ်အစည်းအဝေးဖြစ်တဲ့အတွက်ကြောင့်မို့လို့တော့ဒါအကုန်လုံးတော့သူတို့အပြင်ကိုထုတ်ပြန်တာမရှိပါဘူးအဲကျမတို့ဆက်သွယ်နေတဲ့ချက်ကနေပြီးတော့ဒီဟာကိုသူတို့တင်ပြသွားတယ်ဖတ်ကြားသွားတယ်ပြီးတော့ကျမတို့သတင်းပြန်သိရပါမယ်
အဲ့တော့ NUG ကပေါ့နော်အဲ့ဒီအထူးစီဝေးတဲ့အပွဲအတွက်ကိုအဓိကဘာတွေတင်ပြခဲ့လဲရှင်
အဓိကတော့စစ်တပ်အာဏာသိမ်းမှုကိုနောက်ပြီးတော့စစ်ကောင်စီကိုအတိမတ်မကြည့်ဖို့ရယ်နောက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားတဲ့နော်ဟိုခေါင်းဆောင်တွေအပါအဝင်တရားလက်ဖမ်းဆီးထိန်းသိမ်းထားရတဲ့ခံရတဲ့သူတွေအားလုံးကိုပြန်လို့ဖို့ခုနဒီအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့လို့ပေါ့နော်ဆိုတော့နောက်ပြီးတော့အာဆီယံချာတာမှာပါတဲ့အတိုင်းအန်ကွန်စတီကျူရှင်နယ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဒီစစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီညွတ်ဖဲတဲ့လောက်ခဲ့စစ်ကောင်စီကိုအတိမတ်မပြုတ်ဘူး။နောက်ပြီးတော့တတိထားဖို့လို့ဒီအာဆီယံရဲ့ဒီအစည်းအဝေးနဲ့ဒီဟာတွေကအချိန်ဆွဲတာမျိုးစစ်ကောင်စီရဲ့အသုံးချတာမခံရဘူးလို့ဆိုပြီးတော့ကျွန်တော်တို့ message ပေးခဲ့ပါတယ်
။ဘာပြောပြောပေါ့နော်အာဆီယံကအခုလိုမြမအရေးကိစ္စကိုသူတို့ လေးနဲ့ထားပြီးတော့ဆောင်ရွက်လာတဲ့ကိစ္စပေါ့နော်ထိုင်းဝန်ကြီးချုပ်နဲ့ဖိလစ်ပိုင်သမ္မတလွယ်လွယ်ပြီးတော့ဂျန်တဲ့နိုင်ငံတွေကနော်ဝန်ကြီးချုပ်တို့သမ္မတတို့ကိုယ်တိုင်တက်ရောက်ခဲ့တဲ့အစည်းအဝေးအနေထားမှာပေါ့နော်အဲ့တော့တို့မြန်မာအရေးကိုအခုတို့ဘယ်လိုဆက်လက်ကင်တွယ်သွားမယ်ဆိုတဲ့အပိုင်းမှာလဲတစ်ဖက်မှာလဲအခုဒေါ်စင်မအောင်တို့တုံ့သက်တာကအာဆီယံဘက်ကဆောင်ရွက်ချက်တွေကထိရောက်မှုမရှိနိုင်ဘူးဆိုလို့ရှိရင်ရှေ့ဆက်ပေါ့နော်အခုမြန်မာအရေးကိုနိုင်ငံတကာဘက်ကဘယ်လိုဆောင်ရွက်သွားဖို့ဒေါ်စင်မအောင်တို့မြင်လဲရှင်
ပထဝီနိုင်ငံရေးအနေထားရရောပေါ့နော်ကမ္ဘာဒီနိုင်ငံကြီးရဲ့အနေထားရရောကျွန်တော်တို့ဒီအစပြုခဲ့တာဟာပြည်တွင်းကဘယ်အစပြုခဲ့တာဖြစ်တယ်ပေါ့နော်ဒီလက်မခံတာပြည်ကလက်မခံတာနောက်ကျွန်တော်တို့ဒီသူလူထုကိုယ်တိုင်ကဒီစစ်ကောင်စီအာဏာသိမ်းတာနဲ့မြန်မာပြည်နောက်ထပ်အာဏာရှင်တကြောတစ်ပတ်အစိုးရတန်လျာနေမဲ့ဒီတန်လျာကြီးကိုကျွန်တော်တို့ဖျက်ဆီးနေကြတာဖြစ်တယ်ဆိုတော့တကယ့်ကိုပေါ့နော်ဟို organic ဖြစ်တယ်ကိုပြည်ပြန်အစ်မှန်ဖြစ်လာတဲ့သဘောထားတွေပြည်တွင်းကအင်အားနဲ့ကျွန်တော်တို့ပြည်သူလူထုနဲ့အတူတူအခုမြို့သားညီညွတ်ရေးအစိုးရအဖွဲ့ကအတူတူအားလုံးဝိုင်းရံပြီးတော့ကိုခုကိုအားနဲ့ကျွန်တော်တို့အထူးကရုံးကြမှာဖြစ်တယ်အဲ့ဒီလိုရုံးတဲ့ကိစ္စတွေအပေါ်မှာနိုင်ငံတကာကဘောနောခြံရံလာဖို့လို့အတိမတ်ပြုလာဖို့လို့ကတော့ကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်နေရမှာဖြစ်တယ်ဆိုတော့အပြင်ကအားကိုကျွန်တော်တို့အားကိုတို့အလုံးစုံအားကိုပြီးကျွန်တော်တို့ဘာမှမလုပ်ပဲနေလို့မရပါဘူးကျွန်တော်တို့ဘက်ကအထူးကအရင်ကိုတိုင်းပြည်ရဲ့အကြောင်းလဲအတွက်ကိုတိုင်းတူချင်းတယောက်ချင်းစီကဆက်လို့လုပ်ရမှာနိုင်ငံရေးအရာတာဝန်ရှိနေတဲ့ဥဆောင်မှုပေးနေတဲ့ NUG အပါအဝင်တူချင်းတယောက်ချင်းနိုင်ငံသူနိုင်ငံသားတွေရာလည်းသူတို့ရဲ့သဘောထားတွေကိုထုတ်ပေါ်နေတယ်ဆက်လက်ပြီးတော့ကျွန်တော်တို့ပို့ပြီးတံမာဖို့ကျွန်တော်တို့ပို့အားရှိဖို့ပို့ပြီးတော့စူးစီးပြီးတော့ပို့ပြီးတော့တင်းကျပ်ခံနိုင်ဖို့ပို့ပြီးတော့အရေးကြီးလာပါတယ်တိတ်ချက်ပါနောက်ဒုတိယတစ်ချက်ကပထဝီနိုင်ငံရေးအနေထားရအရေးကြီးတဲ့အင်းကြီးချင်းနိုင်ငံတွေအပေါ်မှာလည်းကျွန်တော်တို့တိုင်းပြည်ရဲ့ကျွန်တော်တို့တမို့ဒီမိုကရေစီအတွင်ကူးပြောင်းမှုဟာအင်းနီးနာချင်းနိုင်ငံတွေအတွက်အကောင်းကျိုးကိုတည်ဆောက်လာမှာဖြစ်တယ်။မြန်မာနိုင်ငံရေးစနစ်ကိုပြည်တွင်းမှာကျေသုံးနေဖြစ်စီအင်းနီးနာချင်းနိုင်ငံတွေရဲ့ငင်းချမ်းမှုနဲ့ကွန်ဂျူတိုတက်မှုကိုထောက်ပံ့ဖြစ်စီမှာဖြစ်တယ်ဆိုတော့ကျွန်တော်တို့ဒီချက်ပို့ပြီးတော့သဘောပေါက်နားလည်အောင် engage လုပ်ပြီးတော့ဆောင်ရွက်သွားကြမှာလို့မြင်ပါတယ်ဗျ။
အခုဆိုရင်ပေါ့နော်ဒီအာဆီယံအထူးစည်းဝေးပွဲမှာဒီဒေါ်စင်မောင်တို့ဒီအမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားထုတ်ပြန်ချက်ကိုပေါ့နော်သူတို့ဟိုဒီစည်းဝေးမှာပေါ့ကျွန်မှုကြီးမင်းအောင်လှိုင်ရှေ့မှာပဲဒါဟိုသူတို့ဖတ်ကြားပေးခဲ့တယ်ဆိုတဲ့အနေထားမှာရောဟိုဘာပြောပြပေါ့နော်အာဆီယံဘက်ကနောက်ပြီးတော့ဒီပေါ့ကျွန်မှုကြီးမင်းအောင်လှိုင်လည်းသူတို့တိုက်တွန်းတဲ့အထဲမှာဒီသက်ဆိုင်သူအားလုံးရဲ့ဆွေးနွေးဖို့ပေါ့နော်အခုဒီအာဆီယံရဲ့အထူးကိုယ်စားလှယ်ကိုလည်းသူတို့ခန့်အပ်ပြီးဆောင်ရွက်မယ်ဆိုတဲ့အပိုင်းမှာရောအဲ့ဒါနီးလန်းတစ်ခုနေနဲ့ဟိုဖြစ်လာနိုင်ဘူးရောမရှိဘူးလားရှင
်စိတ်ကောင်စီနဲ့ထိုင်ပြီးတော့အားပြောဖို့ဆိုရင်တော့စိတ်ကောင်စီရဲ့သွေးစွန်းနေတဲ့လက်တွေကိုအရင်ပြန်ပြီးတော့ပြင်ဆင်ဖို့ကြောင်းလဲဖို့လိုပါလိမ့်မယ်ခုနကပြောသလိုအာဆီယံကိုယ်တိုင်ကဒီလောက်လူတက်ပြီးတော့အချမ်းဖတ်တဲ့စိတ်ကောင်းဆောင်ကိုအတူတူထိုင်ပြီးစကားပြောတာကတကယ်တော့အဖြေအဲ့လိုစကားပြောပြီးတော့မှအဖြေတခုကောင်းကောင်းမရဘူးဆိုတော့အာဆီယံရဲ့ပုံရိပ်ကိုလည်းကြာဆင်းစေပါဖြစ်တယ်။ဆိုတော့ဒီကျွန်တော်တို့ပြည်တွင်းမှာလည်းပြည်သူလူထုရဲ့အသံကိုနားထောင်ရပါတယ်။ဆိုတော့ကျွန်တော်တို့ကိုယ်တိုင်နိုင်ငံရေးအရာ principle အရာရောပြည်သူလူထုရဲ့သဘောထားအမြင်တွေအရာရောအခုလက်ရှိရှိနေတဲ့စိတ်ကောင်းဆောင်တွေတော့စကားပြောဖို့ခက်ပါတယ်။ဆိုတော့သူကိုယ်တိုင်ကသူ့အမားရင်းကိုအရင်ဝန်ခံရမယ်။ပြီးတော့တာဝန်ယူရမယ်။တာဝန်ခံရမယ်။ဒါဆိုရင်ကျွန်တော်တို့စကားပြောဖို့လမ်းစာဖွင့်သွားမှာဖြစ်ပါတယ်။အဲ့တော့ပြည်သူလူထုအပေါ်မှာနော်လူသားတွေအပေါ်မှာကျူးလွန်တဲ့ပြစ်မှုတွေကိုတတ်တတ်သာသာကျူးလွန်ခဲ့တဲ့သူတယောက်နဲ့ကျွန်တော်တို့ကဥရောပဖျောက်စကားပြောဖို့အစီအစဉ်မရှိပါဘူး။နိုင်ငံရေးကဒါလောက်ပြီးနဲ့ပြည်စုံဆွေးနွေးရပြီးနဲ့ဖြည့်ရှင်းရမယ်ဆိုတော့ကျွန်တော်တို့လက်ခံပါတယ်။ဒါအဲ့ဒီမှာပန်းနိုင်ဖြစ်တယ်။နောက်ဆုံးစစ်ပွဲတွေတောင်ဒီလိုပဲဖြည့်ရှင်းရဖြစ်တယ်။ဒါပေမဲ့ကိုယ့်ရဲ့အမားကိုကိုယ့်အဖြစ်ကိုဝန်ခံထားခြင်းမရှိတဲ့ခေါင်းဆောင်ဆက်လက်ပြီးတော့ကျူးလွန်နေတဲ့အဲရာဇဝတ်သားသမီးဖြစ်နေတဲ့ခေါင်းဆောင်တွေနဲ့တော့ကျမတို့စကားပြောဖို့ခက်ပါတယ်ပထမဆုံးစကားပြောဖို့ဆိုရင်စိတ်ကောင်းစီကိုယ်တိုင်ကသူတို့ကျူးလွန်ခဲ့တဲ့သူဒါမှမဟုတ်ခေါင်းဆောင်တွေကိုဖယ်ရှားပြီးတော့အမှန်တကယ်ပြုပြင်ကြောင်းလဲရေးနဲ့တကယ်ကိုဒီမိုကရေစီအသွင်ကူးပြောင်းရေးထို့သူပြည်သူလူထုနဲ့တိုင်းသားတွေလိုအပ်နေတဲ့ပန်းနိုင်ကိုအတူတူသွားမယ်ဆိုတဲ့ဖြည့်ရှင်းဖို့ထိရှာလိုတယ်ဆိုတဲ့စိတ်နဲ့ချင်းကက်လာပြီဆိုတော့ကျမတို့စကားပြောဖို့ဆန္ဒရှိပါတယ်
အခုဒီ NUG အမျိုးသားညီညွတ်ရေးအစိုးရပေါ်အာဆီယံရဲ့သဘောထားရောဘယ်လိုတွေ့ရလဲရှင
်အဓိကတော့ကျမတို့2020ရွေးကောက်ပွဲမှာရွေးကောက်တင်မြှောက်ခံထားရတဲ့လွတ်တော်ကိုယ်စားလှယ်ကြီးဖြစ်တဲ့ရွေးကောက်ပွဲရလဒ်ကိုတို့အတိမတ်ပြုတယ်ဆိုတဲ့စတန်ကနေရက်ပြီးတော့ဒီရွေးကောက်တင်မြှောက်ခံထားရတဲ့လွတ်တော်ကိုယ်စားလှယ်ကြီးကိုအခြေပြုပြီးတော့လွတ်တော်ကိုယ်စားလှယ်ကနေပြီးတော့အင်ရှိတ်လုပ်ထားတဲ့တော့တကယ်ဟိုတိုင်းသားတွေနိုင်ငံရေးပါတီနဲ့စိတ်ဟိုလာတွေအကုန်လုံးနဲ့စကားပြောဆွေးနွေးပြီးတော့ထွက်ပေါ်လာတဲ့ NUG အပေါ်မှာလည်းသူတို့ဆက်လက်ပြီးတော့ဒီရဲ့အတန်တွေကိုတော့နားထောင်သွားဖို့လို့ ရှိပါတယ်ဒီလိုပဲကျွန်တော်နားလဲခုန CRPH ပေါ့နော်ဒီကောဒီဒီရေကောက်တင်ရောက်ကံလွတ်တော်ကိုယ်စားလှယ်တွေနဲ့ကလေးကသူတို့ဆက်လက်ပြီးဆောင်ရွက်နေတာရှိတယ်လို့ကျွန်တော်တို့ ASEAN မှာလည်း Parliamentarian ASEAN Parliamentary Group ဆိုတာရှိပါတယ်ဒါကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ဘဝတွေကပြီးခဲ့တဲ့9နှစ်ကလေးကဒီလွတ်တော်ဒီလွတ်တော်ချင်းချင်းဆက်ဆံဆောင်ရွက်မှုတွေမှာ ASEAN Parliament နဲ့လည်းဆက်သွယ်ဆောင်ရွက်နေတာရှိတယ်အဲ့တော့ဒီတရားဝင်မှုကို ASEAN ကိုယ်တိုင်ကငင်းပယ်လို့မရပါဘူးအဲ့ဒီအတွက်ကြောင့်မို့လို့အဲသူတို့ဘလို့ပဲအဲ့ပေါ်တော့နိုင်ငံရေးရာ controversy ဖြစ်စရာတွေရှိနေပါစေ။အဲကျွန်တော်တို့ရဲ့ဖြစ်တည်မှုပြည်သူလူထုရဲ့ရွေးကောက်တင်မြှောက်ထားတဲ့ mandate တွေပေါ်မှာအာဆီယံကိုယ်တိုင်ကငင်းပယ်လို့မရပါဘူး။တော့ကျွန်တော်တို့ကိုနဲ့စကားမပြောဘဲနဲ့တော့မြန်မာပြည်ရဲ့အသွေးကူးပြောင်းရေးကို negotiate လုပ်မယ်၊စကားပြောမယ်လို့လုပ်မယ်ဆိုလို့ရှိရင်တော့အာဆီယံအနေနဲ့လည်းခက်ခဲဖြစ်သွားပါလိမ့်မယ်
။အခုဒီဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်ပေါ့နော်အင်ဒိုနီးရှားနိုင်ငံကိုသွားပြီးတော့အာဆီယံအထူးစည်းဝေးကိုတက်တဲ့အတွက်ကောသုံးသက်ချက်တွေထဲမှာပေါ့နော်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အတွက်တော့ဟိုအသက်ရှူပေါင်းဟိုရပါတယ်ဆိုတော့သုံးသက်ချက်တွေရှိရဆိုတော့ဒီပေါ်မှာရောဒေါ်စင်မောင်တို့ဘယ်လိုမြင်လဲရှင
်အဲဒါကတော့ရှင်းလင်းပါတယ်ရှင်းလင်းပါတယ်ဆိုတော့တစ်ဖက်ကလည်းအာဆီယံကောင်းဆောင်လေးအနေနဲ့ကတော့အာဆီယံဒေတာရင်းနိုင်ငံတို့ရဲ့ပြဿနာကိုဒါသူတို့စူးစမ်းပြီးတော့ဖြေရှင်းနဲ့ကျွန်တော်အထောက်မှုလို့တော့ပြောလို့ရတယ်တစ်ဖက်ကလည်းဒီစစ်ကောင်စီကောင်းဆောင်အနေနဲ့ကတော့သူတို့အတွက်လည်းအကျိုးအမြတ်မရှိဘဲနဲ့တော့သွားတက်မှာတော့မဟုတ်ဘူး။ဒါအမတန်ဒါထွက်ပေါက်လို့ယူဆလို့သွားတွေ့တာဖြစ်မှာပေါ့။ဘာဖြစ်လို့လဲဆိုတော့တာမန်ဒီစစ်ကောင်စီကောင်းဆောင်နေနေပြည်တွင်းမှာရောက်ရှိနေတဲ့တာမန်ပေါ့နော်။တာမန်ကြီးတွေလည်းတော့မှာတွေ့ဆုံခွင့်ကိုအကျဉ်းချင်းညင်းပယ်တယ်။ကိုယ်ဖိအားပေးမဲ့သူတွေအမှန်တရားကိုပြောမဲ့သူတွေနဲ့ဆိုတွေ့ဆုံဖို့အများကြီးညင်းပယ်နေတဲ့စစ်ကောင်စီရဲ့ကောင်းဆောင်တရားအနေနဲ့အာဆီယံအစည်းအဝေးကိုသွားတက်ရတယ်ဆိုတာသူတို့အတွက်တစုံတရာဖက်ပေါက်ရလိမ့်မယ်လို့သူမျှော်လင့်ချက်ရှိလို့တော့သွားတက်တာပေါ့လေသူတို့အဆုံးရှိမယ်ဆိုရင်တော့သူသွားပြီးတော့တက်ရမှာမဟုတ်ဘူးဒါပေမဲ့တစ်ဖက်ကလည်းအာဆီယံကလည်းတူတူတန်တန်ဆက်ဆံတာမျိုးမဟုတ်ဘဲနဲ့စင်ကြယ်ဆင်လက်တွေတော့ရှိတာပေါ့တနိုင်ငံချင်းစီမှာရဲ့သဘောထားတွေအရတော့ကျမတို့ appreciate လုပ်ရမယ့်နိုင်ငံတွေရှိပါတယ်ဥပမာအင်ဒိုနီးရှားလိုမယ်ဒီလိုအစီအစဉ်ပေါ်တော့ခုနကကမ္ဘောဒီးယားလိုအဲ့လိုပေါ့တချို့ကောင်းဆောင်တွေတက်တက်ကြွကြွနဲ့ဒီမြမအရေးဝိုင်းဝန်းဖြည့်ရှင်းဖို့ကြိုးစားပေးနေကြတဲ့ကောင်းဆောင်တွေကိုတော့ appreciate လုပ်ရပါတယ်ဆိုတော့ဒါပေမဲ့လည်းအခု consensus ထွက်လာတဲ့အခါမှာတော့ဖူးမချနာပဲဖြစ်တဲ့အတွက်ဟိုတိကျတဲ့ပြသားတဲ့မြမပြည်သူလူထုလိုချင်နေတဲ့လိုချင်တာမဟုတ်ဘူးလိုအပ်နေတာအရေးကြီးလိုအပ်နေတဲ့အဲ့အဖြေမျိုးကိုထုတ်မပေးနိုင်ဘူးခုနပြောတဲ့ဒီဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီအကြမ်းဖက်တဲ့သူတွေနဲ့စကားပြောဖို့ဆိုတဲ့အနေအထားမျိုးတွေသူတို့တက်ရှူတော့ပေးလိုက်မယ်အနေအထားမျိုးဒီလေးအဆက်ချိတ်ပေါ့လीเนาะဒါနှောင့်လေးအောင်ကြန့်ကြအောင်လုပ်တဲ့အနေအထားမျိုးလို့ပဲကျွန်တော်တို့သုံးသပ်ကြရတယ်ကျွန်တော်လည်းအဲ့ဒီအတိုင်းပဲမြင်ပါတယ်ကျွန်မရဲ့အမြင်အရ
ဒါကတော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်ပဲဖြစ်ပါတယ်ရှင်အခုလိုမျိုး VOE မြန်မာပိုင်းကိုအချိန်ပေးပြောကြားပေးတဲ့အတွက်ဒေါ်စင်မောင်ကိုကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်မလည်း VOE ကိုကျေးဇူးများကြီးတင်ပါတယ
်မင်္ဂလာပါရှင်ဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကျမ်းမာရေးမန်တိုင်းပြိုလဲသွားနိုင်သလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။ဒီကရဧပြီ20ရက်နေ့မှာစစ်ကောင်စီကထိန်းချုပ်ထားတဲ့မြောက်ဝတီနဲ့မြမရုပ်တံကနေထူးခြားတဲ့ကြီးညာချက်တစ်ခုထုတ်ပြန်ပါတယ်။ကြီးညာချက်ထဲမှာပြည်သူဆေးရုံတွေမှာတာဝန်ထမ်းဆောင်နေတဲ့ဆရာဝန်တချို့ဟာစီရီယံပြုတ်လုတာတခြားသူတွေကိုလည်းစီရီယံပြုတ်လုရမှာပါဝင်ဖို့လှုပ်ဆော်တာစတာတွေလုတ်ကင်နေတဲ့အတွက်အဲ့ဒီဆရာဝန်တွေကိုပုံမှန်905ကနဲ့အရေးယူထားကြောင်းဒါကြောင့်အဲ့လိုအရေးယူထားတဲ့ဆရာဝန်တွေကိုထုတ်ပေးထားတဲ့မြန်မာနိုင်ငံကူးလက်မှတ်တွေကိုပယ်ဖျက်သွားမှာဖြစ်တဲ့အပြင်သက်ဆိုင်ရာဌာနတွေမှာလည်း blacklist အမိပြက်စီရင်ရေးသွင်းထားတယ်လို့ဖော်ပြထားပါတယ်တကယ်တော့အထုကုတွေပါမောက္ခတွေဆရာဝန်တွေနဲ့ကျမ်းမာရေးဝန်ထမ်းတွေဟာရွေးကောက်ခံတည်ဆဲအစိုးရတရက်ကိုဖျောက်ချပြီးဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်ကောင်စီကအာဏာရယူလိုက်တဲ့အပေါ်လက်မခံဆန့်ကျင်ဆန္ဒပြတဲ့အနေနဲ့စီဒီအမ်ပြုလုပ်ကြတာပါ
ပုံမှန်အတိုင်းဆိုရင်တော့စီဒီအမ်လုပ်တဲ့ဆရာဝန်တွေဟာအစိုးရဝန်ထမ်းတွေဖြစ်တဲ့အတွက်ဝန်ထမ်းစီနီယာစီကံတွေနဲ့အညီအရေးယူနောက်ဆုံးအဆင့်ဝန်ထမ်းအဖြစ်ကနေထုတ်ပယ်ပြစ်လိုက်ရုံပါပဲဒါပေမဲ့စစ်ကောင်စီဟာဆရာဝန်တွေကိုဝန်ထမ်းစီနီယာစီကံနဲ့ကင်တွယ်ရုံကဖမ်းဆီးတာဖမ်းဆီးခံရမှာဆိုရင်ပြီးတင်းချောင်နေသူတွေကိုပုံမှန်905ကကြီးနဲ့အမှုဖွင့်တာ CDM လုပ်နေစဉ်အတွင်းလူနာတွေကိုကုသပေးတာကိုတားမြစ်တာလက်ခံကုသခွင့်ပေးတဲ့ပုဂ္ဂလိကဆေးရုံစီကံနဲ့ပရဟိတစီကံတွေကိုလိုင်စင်ပိတ်သိမ်းမယ်ဆိုပြီးချင်းချောင်ရုံကအခုနောက်ဆုံးဆရာဝန်တွေနိုင်ငံသားထွက်လို့မရအောင်
နိုင်ငံကူးလက်မှတ်ပေးဖြတ်သည့်အထိလုပ်ကိုင်လာပါပြီ။ရှေ့ပါဆက်ဖြစ်လာအောင်မှာပါလေ။ ဖေဖော်ဝါရီလတည့်ရက်စစ်တပ်ကအာဏာသိမ်းပွဲဆင်နွှဲပြီးတဲ့အခါနောက်ပိုင်းဖွဲ့စည်းလိုက်တဲ့စစ်ကောင်စီကိုအတက်ကြွဆုံးစန့်ကျင်လှုပ်ရှားကြသူတွေထဲမှာဆရာဝန်တွေထိတ်ဆုံးကပါဝင်နေဆိုရင်လည်းမမှားပါဘူး။သူတို့တွေဟာ CDM လို့ခေါ်တဲ့ Civil Disobedience Movement လှုပ်ရှားမှုကိုဦးဆောင်ဆင်နွှဲကြပါတယ်။သူတို့ရှင်းပြတဲ့ CDM သဘောအချင်းချုပ်ကတော့ အလောက်ကနေနှုတ်ထွက်တာမျိုးမလုပ်ဘဲအာဏာပိုင်တွေရဲ့အမိန့်တွေညွှန်ကြားချက်တွေကိုမနာခံဘူး၊ရုံးမတက်၊လုပ်ငန်းဝင်မဝင်ဘူးဆိုတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့ဆရာဝန်တွေဖြစ်နေတဲ့အားလျော်စွာကျန်းမာရေးအရာလိုအပ်ချက်ရှိတဲ့ပြည်သူတွေကိုကုသပေးရတာမျိုးကိုတော့အခြေအနေပေးသလိုဆက်ပြီးလုပ်ကြမယ်လို့ဆိုပါတယ်။ဥပမာပြည်သူစည်းရုံးတွေမှာအရေးပေါ်လူနာခွဲစိတ်ဖို့လိုအပ်ရင် CDM လုပ်ထားတဲ့ဆရာဝန်တွေကိုပါပါဝင်ဖို့ဖိတ်ခေါ်ရင်းလာရောက်လုပ်ကင်ပေးမှာဖြစ်တယ်လို့အခြားသောစည်းရုံးစည်းကမ်းပရဟိတစည်းကမ်းအပါအဝင်ဘယ်နေရာတွေမှာမဆိုကုသပေးမယ်ဆိုပြီးဖြစ်ပါတယ်။တကယ်လဲဆန္ဒပြပွဲကြီးတွေဖြစ်စစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နှင်းလို့ထိခိုက်ဒဏ်ရာရမှုတွေရှိလာတဲ့အခါ
အဲ့ဒီစီဒီအမ်ဝင်နေတဲ့ဆရာဝန်တွေနဲ့ကျမ်းမာရေးဝန်ထမ်းတွေကနေပဲရောက်ရာနေရာကနေကုသမှုပေးခဲ့တာနောက်ပိုင်းအဲ့လိုကုသမှုပေးနေတဲ့ဆရာဝန်တွေကျမ်းမာရေးဝန်ထမ်းတွေကိုစစ်တပ်နဲ့ရဲကဖမ်းဆီးမှုတွေလုပ်လာတဲ့အချိန်ထိကုသမှုတွေပေးခဲ့တာတွေ့ရပါတယ်။အရင်စစ်အာဏာရှင်တွေလက်ထက်ကိုပြန်ကြည့်လိုက်ရင်မြန်မာနိုင်ငံရဲ့ကျမ်းမာရေးစောင့်ရှောက်မှုကဏ္ဍဟာ2017မ ရေးလုပ်ဖို့ကြိုးစားပါတယ်ဒါလည်းငကိုတော့အထက်ကျန်းမာရေးဘတ်ဂျက်နည်းနည်းတိုးပေးလိုက်တာကလွယ်လို့အခြားထူးထူးခြားခြားအကောင့်ထဲပေါ်နိုင်တာသိမတွေ့ခဲ့ရပါဘူး2016ခုနှစ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေလက်ထက်ရောက်မှသာဘက်စုံပြုပြင်ပြောင်းလဲရေးလုပ်ခဲ့သလိုကက်ဘိနက်ကလည်းကျန်းမာရေးဘတ်ဂျက်သီးသီးသာတိုးပေးတာတွေ့မြင်ကြရပါတယ် NLD အစိုးရလက်ထက်ဘာတွေတိုးတက်ခဲ့တယ်လဲမေးရင်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကျန်းမာရေးစောင့်ရှောက်မှုကဏ္ဍကိုလက်ညှိုးထိုးပြလေးရှိပါတယ်
2020ပြည့်နှစ်စံပိုင်း COVID-19 ကပ်ရောဂါမြန်မာနိုင်ငံအတွင်းကူးစက်မှုရှိလာခဲ့ပြီးနောက်ပိုင်းကျန်းမာရေးဝန်ကြီးဌာနနှင့်အစိုးရရဲ့ကပ်ရောဂါကင်တွယ်ပုံကိုနိုင်ငံတကာအတိုင်းဝိုင်းနဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပါအတိအမှတ်ပြုပြောဆိုတာတွေ့ကြရပါတယ်2020ပြည့်နှစ်ကို ADB ကထုတ်ပြန်တဲ့အစီရင်ခံစာအရအာဆီယံ10နိုင်ငံထဲမှာဖွံ့ဖြိုးတိုးတက်မှုအနှုတ်လက္ခဏာမပြတဲ့3နိုင်ငံနဲ့မြန်မာနိုင်ငံပါဝင်ခဲ့ပြီးစီးပွားရေး 1.8 ရာခိုင်နှုန်းတိုးတက်မှုရခဲ့တာကိုကြည့်ရင်နိုင်ငံစီးပွားရေးကိုသိမ့်မထိခိုက်စေဘဲကိုဗစ်ကပ်ရောဂါကိုကင်တွယ်နိုင်ခဲ့တာတွေ့ရပါတယ်ဒီလိုအခြေအနေရလာအောင်ကျန်းမာရေးဝန်ကြီးဌာနကဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေအများကြီးစ조사အားထုတ်ခဲ့လို့ဖြစ်ပြီးအစိုးရဘက်ကဝိုင်းကူတာကြောင့်လည်းပါပါတယ်ကျန်းမာရေးဝန်ကြီးဌာနဆရာဝန်ကြီးတချို့ရဲ့အဆိုအရ NLD အစိုးရလက်ထက်မှာပြည်သူ့ကျန်းမာရေးစောင့်ရှောက်မှုကဏ္ဍကုသရေးကဏ္ဍတွေမှာသုတေသနကဏ္ဍတွေမှာပါတိုးတက်မှုတွေရခဲ့တယ်လို့ဆိုကြပါတယ်အာဏာသိမ်းပြီးရဲ့နောက်စစ်ကောင်စီလက်ထက်မှာတော့အခြေအနေဟာပြောင်းလဲသွားပါပြီအာနာရှင်စနစ်ဆန့်ကျင်တဲ့ဆရာဝန်ကျန်းမာရေးဝန်ထမ်း85ရာခိုင်နှုန်းကျော် CDM ပါဝင်နေတာကြောင့်ဆေးရုံဆေးခန်းတွေလုပ်ငန်းလည်ပတ်မှုမလုပ်နိုင်တော့ပါဘူးအခါအားလျော်စွာအရေးကြီးလို့ဆေးရုံမှာကုသမှုလာပေးတဲ့ပြပပုဂ္ဂလိကဆေးရုံဆေးခန်းနဲ့ပရဟိတဆေးခန်းတွေမှာကုသမှုပေးတဲ့ CDM ဆရာဝန်တွေကိုစစ်တပ်နဲ့ရဲကဖမ်းဆီးမှုတွေလုပ်လာတဲ့အခါအခြေအနေတွေပိုဆိုးသွားစေပါတယ်အလားတူကိုဗစ်ဓာတ်ခွဲစစ်ဆေးနိုင်မှုကုသမှုနဲ့ကာကွယ်ဆေးထိုးလုပ်ငန်းတွေလည်းကောင်းကောင်းမလဲပတ်နိုင်တော့တာတွေ့ရပါတယ်။ကျန်းမာရေးဝန်ကြီးဌာနကမကင်တွယ်နိုင်တော့တာကြောင့်ဒီကနေ့အချိန်မြန်မာနိုင်ငံမှာကိုဗစ်ရောဂါဘလောက်ပြန့်နှံ့နေတယ်၊ဘယ်နှယောက်ကူးစက်ခံရတယ်၊ဘယ်နှယောက်သေဆုံးကုန်တယ်ဆိုတာဘယ်သူမှတိတိကျကျမသိနိုင်တော့ပါဘူး။NLD အစိုးရလက်ထက်ကလေးကအိန္ဒိယနိုင်ငံကရထားတဲ့ကိုဗစ်ကာကွယ်ဆေး 3.5 သန်းကိုလည်းအစီအစဉ်အတိုင်းစနစ်တကျထိုးနှံခြင်းမပြုနိုင်ခဲ့ပါဘူး။အခုဧပြီလမှာတက်တန်းကုန်မဲ့ကာကွယ်ဆေးတွေမကုန်ကုန်အောင်တချို့မြို့နယ်ရက်ွက်တွေမှာအတန်ချက်ဆက်နဲ့အော်ပြီးဆန္ဒရှိတဲ့အသက်18နှစ်ပြည့်သူတိုင်းကိုထိုးပေးနေတာကိုလည်းတွေ့နေရပါတယ်
။မြန်မာနိုင်ငံမှာဆရာနာသိမှုကြောင့်နိုင်ငံစီးပွားရေး၊ဗန္ဒာရေး၊နိုင်ငံတကာဆက်ဆံရေး၊ပညာရေးအဖက်ဖက်ကယိုယင်းကြဆင်းသွားခဲ့သလိုကျန်းမာရေးကဏ္ဍကိုလည်းဆူဆူရွရွထိခိုက်နေတာတွေ့မြင်နိုင်ပါတယ်ဒီလိုအခြေအနေမှာစစ်ကောင်စီကနေကျန်းမာရေးကဏ္ဍရဲ့ထောက်တိုင်တွေဖြစ်တဲ့ဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေကိုစီယုံပြီးတိုက်ပီနဲ့ပြည်သူအချို့လုံးရမဲ့အစားဖမ်းဆီးတာထောင်ချတာ
ဆေးကုကွေမပေးတာစတဲ့ချင်းချောက်မှုမျိုးစုံလုံးနေုံမကအရင်ဆေးအနာရှင်ခစ်တွေတော့ကအတိုင်းပရော်ဖက်ရှင်နယ်နဲ့မပတ်သက်တဲ့နိုင်ငံကူးလက်မှတ်ရုပ်သိမ်းခြင်းလို့နိုင်ငံရေးအရနှိတ်ကုမှုတွေပါလှုပ်လာနေတဲ့အတွက်ကျမ်းမာရေးမှန်တိုင်းပြိုလဲမဲ့အခြေအနေပြန်ပြီးဆက်ရောက်သွားနိုင်ကြပါ
ဒီနေ့တော့ရှင်နေတဲ့မြန်မာပြည်သူပြည်သားတွေအားလုံးဘေးအန္တရာယ်ကင်းရှင်းကျန်းမာရွှင်လန်းကြပါစေရှင်။ဗီဒီယိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေဗီဒီယိုရဲ့
ပထမအဦးဆုံးမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေဘေးပြာဝေးကွာပါစေလို့ဆုတောင်းပေးလာကြတဲ့သောရရှင်ရဲ့မျက်ချက်တူလေးတွေပြောပြပေးကြပါရစေ။ဖြိုးဖြိုးဆိုတဲ့သောရရှင်ကပြည်သူပြည်သားတွေအားလုံးဘေးကင်းကြပါစေတဲ့။ Shirley Tan ဆိုတဲ့သောရရှင်ကတော့ဝစ်ဖီဗောလင်ဘာမာအာဆေးဖန်ဟဲလ်သီးမြန်မာနိုင်ငံကပြည်သူတွေဘေးအန္တရာယ်ကင်းပါစေကျန်းမာကြပါစေလို့ဟင်္ဂလိပ်လိုဆုတောင်းပေးလာပါတယ်။ကိုဆိုးဆိုတဲ့သောရရှင်ကလည်းကိုတေဇာဆန်ဘေးကင်းကျန်းမာပါစေတဲ့။
ဟုတ်ကဲ့ပါအခုလိုဆူတောင်းပေးလာတဲ့သူတွေအားလုံးကိုမြန်မာပြည်သူတွေနဲ့ဒီကိုတီစာဆန်ကိုစားပေးရစုနဲ့ပြေးပြရစီလို့ပြန်ပြောပြောချင်ပါရဲ့နော်။နောက်ထပ်သောရရှင်တယောက်ကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အဖြစ်တွေကမင်္ဂလာမရှိလို့မင်္ဂလာလို့တောင်မပြောချင်ပါလို့ရေးလာပါတယ်ဖိတ်မှမှမှာသူကမင်္ဂလာမရှိတော့မြန်မာနိုင်ငံဖြစ်သွားလို့မင်္ဂလာပါလို့နှုတ်ခွန်းမဆက်ပြရစေနဲ့။ နိုင်ငံအေးဂျင့်တာယာဝန်နဲ့အပြစ်မရှိဖမ်းဆီးထားသူများပြန်လွတ်ဖို့စစ်ခွေးဝဲစားတွေညံ့ညံ့မျိုးပြုံးပြောက်ွယ်သွားဖို့အမြဲဆုတောင်းနေပါတဲ့။တချို့တွေကတော့ပြည်သူတွေဘေးကင်းမှာလို့ဆုတောင်းတယ်လို့သူလိုမျိုးသောရရှင်မျိုးတွေဒီပြည်သူတွေကိုအန္တရာယ်ပေးနေတဲ့သူတွေညံ့ညံ့ပြောက်ွယ်ပါစေဆိုပြီးဆုတောင်းနေစာတွေလည်းအများပြားဖတ်ရပါတယ်နော်။ ဗီဒီယိုရေးစင်စင်ကိုနားဆင်ပြီးရေးလာတဲ့သောရရှင်တွေကတော့တန်စင်တစ်ဆိုတဲ့သောရရှင်ကလိုင်းမကောင်းဘီဒီယိုရေးသတင်းသားထောင်ရတာလဲပြတ်တောင်းပြတ်တောင်းဖြစ်နေတယ်။သတင်းမှန်ကိုထုတ်လွှင့်ပေးတာကျေးဇူးအထူးတင်ပါတယ်။နောက်လဲအားပေးနေအောင်ပါဗျာတဲ့။အောင်မွန်ဟင်းဆိုတဲ့သောရရှင်ကလဲဗီဒီယိုကိုဆယ်စုနှစ်နှစ်ခုနေပါရေဒီယိုခေတ်ခဲကအခုချိန်ထိတလေးတစားနားထောင်စေပါ။ဗီဒီယိုကကျွန်တော်တ င်မီဒီယာကောင်တစ်ခုဆိုတော့ thanks a million ကျေးဇူးအနန္တပါတယ်မဝင်ဝင်ဆိုရတော့ရှင်က view သတင်းတွေအမြဲနားထောင်ရလို့ကျေးဇူးပါအခုလိုအချိန်မျိုးမှာသတင်းဦးသတင်းတူတွေအတွက်ကျေးဇူးတင်လျက်ပါမြန်မာနိုင်ငံကြီးအမြဲအေးချမ်းအောင် view အဖွဲ့သားများဆုတောင်းပေးကြပါဦးနော် view သတင်းတော်များအားလုံးလည်းဘေးရန်နေကင်းကြပါစေတဲ့ဟုတ်ကဲ့ပါပေးတဲ့ဆုနဲ့ပြေးပါစေနော်မြန်မာနိုင်ငံကြီးအေးချမ်းအောင် view အဖွဲ့သားတွေအမြဲတမ်းဆုတောင်းနေပါလေအေးချမ်းအောင်ဆိုရတော့ရှင်ကတော့ high view သတင်းတွေနားဆင်ရလို့ကျေးဇူးပါနော်တဲ့မက်ဆင်ဂျာနေပြောကျေးဇူးတင်စကားခက်တူတူရေးလာပါတယ်ဟုတ်ကဲ့ပါနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ရုပ်သံအစီအစဉ်တွေကိုလည်းကျမတို့နေ့စဉ်ထုတ်လွှင့်ပေးနေတာပါရုပ်သံအစီအစဉ်တွေကို Facebook ကနေရောဂျိုးရုစလောင်းကပါဖန်ယူကြည့်ရှုနိုင်ပါသေး။ဘေးရန်ရဲ့ကင်းရှင်ကျမရှင်လမ်းမစီလို့ဆုတောင်းပေးခြင်းပါတယ်။ဒါနဲ့ဒီမနက်ကရေအထူးအစီအဝေးဒီရက်ကိုဒီဒေတာရဲနိုင်ငံတွေကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပသွားတဲ့သတင်းတော့လူတိုင်းကြည့်ကြပါရယ်နော်စနေနေ့ကကျင်းပခဲ့တာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သတင်းရှင်တွေမှတ်ချက်တွေလည်းထောင်ပေါင်းချီရပါတယ်ဒီမှာကျွန်မတချို့ကိုပြောပြပေးချင်ပါတယ်သတင်းရှင်뇌우အောင်ဝဲဆိုတဲ့သတင်းရှင်မှာဒီမိုကရေစီကိုတိုက်ယူနေတဲ့နိုင်ငံတစ်ခုရဲ့အရေးခင်မှာဒီမိုကရေစီမရှိတဲ့နိုင်ငံတွေဝင်ပြောဆွေးနွေးဆုံးဖြတ်တဲ့အမှုကိုကမ္ဘာကခွင့်မပြုတင်ပါတယ်နောက်ထပ်တော်ရရှင်တယောက်ကတော့ဆိုးမြင့်ဆိုတဲ့တော်ရရှင်မှာတောင်းဆိုတာတွေကိုမငင်းပယ်တာဝမ်းသာစရာမဟုတ်သေးပါလက်ခံပါတယ်ဆိုတော့မှအကောင့်ထဲပေါ်ပြတော့မှဝမ်းသာရမှာပါအာဆီယံခေါင်းဆောင်တို့ရဲ့ တော်ရှင်ရေမနိုင်ငံကနိုင်ငံရေးအခင်းကျင်းတဲ့ပတ်သက်ပြီးတော့သူတို့ရဲ့ထင်မြင်ယူဆချက်တွေကိုမှတ်ချက်လေးတွေရေးလာကြတာဖြစ်ပါတယ်။နိုင်ငံရေးအမြင်နဲ့ပတ်သက်ပြီးကိုပိုင်ထင်မြင်ယူဆချက်ကိုရေးလာရတဲ့နောက်တော်ရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်နော်။အခုတော့လောလောကျွန်မကဒီတော်ရှင်ရဲ့စာရင်းမှာရေးလာကြတဲ့ Facebook ကနံပါတ်တွေကိုပြေစုံဖို့ပြန်ခတ်တူတူပြောတာမျိုးတချို့ကိုလည်းကျွန်မနံပါတ်မဖော်ပြဘဲနဲ့စာပဲဖော်ပြပြရသေးလို့ကြိုးပြောပြထားကြပါတယ်။
Vio Ekamia,
Nanga, Pidu, Yonsani, Jado, ASEAN, Puene, India, Dilo, Benapago, UN Sora Giga, Tiamu, Mariamu Sora, Tiny Bidamago, Gozama Pidu, Babakamia, Liza Bare, Chizu de Maravio, Tilumio Nanga, Kesayat in a Pate, Yokova, Tinin, Yusaja de Yela, Dorasinidama, Now Dorasin Diokaro, Vio Yere, Kaunemero, Tinchen Bivano, Vio Ye Pisa, Sisingani, and Yuchigo, a Jan Pusinova, Sura Kulu Yela Vari.
အနေနဲ့ပြူအောင်ပါမယ်အရေးတော်ဝန်ကြီးအောင်မြင်ပြီးတဲ့အခါကျထောက်ကူက၄၀ခုဖွဲ့စည်းပုံအခြေခံဥပဒေရဲ့ခရီးတိုင်းခွတ်ထုတ်ခွင့်ပေးပါခွတ်ထုတ်ခွင့်ပေးရင်ပြူအောင်မယ်လို့တောင်းဆိုလာခဲ့ရင်အန်ယူဂျီအနေနဲ့လက်ခံလိုက်ပါပြည်တော်စုပဲလုပ်လို့ရမယ်ပြည်တော်စုမဟုတ်ပဲပြည်တော်စုလုပ်ရင်လည်းလုပ်တဲ့သူလုပ်တဲ့ဖွဲ့ကအာဏာရှင်ဖြစ်သွားပါလိမ့်မယ်အဓိကကအာဏာရ
ပြန်ပေါင်းလို့ပါပေါင်းနိုင်ရောတကားဖွင့်ပေးထားဖို့ပဲပြန်ပေါင်းမလာလဲအကြောင်းလားဗျာမလေးရှားနိုင်ငံကနေခွဲထွက်တဲ့စင်ကူနိုင်ငံချမ်းသာသွားပါတယ်ခွဲထွက်ခံလိုက်ရတဲ့မလေးရှားနိုင်ငံလည်းမွေးမချန်နေဘူးဆိုတော့ကိုလည်းသိဖို့လိုပါတယ
်ဒီမနက်ကမှအင်တာနက်ဖြတ်တောက်ထားတဲ့ကိစ္စကအခုလိုအရေးကြီးအချိန်မျိုးသတင်းတွေနားထောင်ဖို့ဖတ်ရှုဖို့လိုအပ်တဲ့အချိန်မျိုးမှာဖြတ်တောက်ထားတာဖြစ်တဲ့အတွက်ကြောင့်မလို့လူတို့အနေနဲ့အတော်လေးကိုတည်ရောက်မှုထိခိုက်မှုတွေရှိစေပါရဲ့နော်ဒါကြောင့်မလို့အများကလည်းအခုလိုအခြေအနေမျိုးမှာအင်တာနက်ကိုရည်ရွယ်ချက်ရှိရှိဖြတ်တောက်ထားတာဖြစ်တယ်လို့ဝေဖန်နေကြတာပါဒီမှာတော်ရရှင်တယောက်ရေးလာတာကတော့
မင်္ဂလာပါ VOA ခင်ဗျာအခုလိုအင်တာနက်ဖြတ်တောက်ထားတဲ့အချိန်မှာ VOA Radio ကသတင်းတွေကိုမနေ့ရောညရောစုံစုံလင်းလင်းနားထောင်နေရတဲ့အတွက်သိခွင့်ရနေတဲ့အတွက်တော်ပါသေးရဲ့လို့တွေးမိပါတယ်ဒီလိုမှမဟုတ်ရင်မျက်စိပိတ်နားပိတ်ဘာမှမသိရမကြားရပဲဟိုးရှိရှိကခစ်ကိုပြန်ရောက်သွားတယ်လို့ဖြစ်ပါလိမ့်မယ်ကျွန်တော်သိချင်တာကတော့ဘာကြောင့်စစ်ကောင်စီကအင်တာနက်ကိုဖျက်လိုက်ပါသလဲသူတို့ရုံမှမှုကိုကဘာကသိမှကြောက်လို့လားဒါပေမဲ့ဒီလိုတွေလုပ်နေတာဟာလူအခွင့်အရေးကိုချိုးဖောက်တာမို့ဒီမိုကရေစီစံနှုန်းနဲ့လည်းမကန့်ညီပါဘူးကျောင်းသူတော်ကြွက်တခိုးတွေဟာဇက်သိမ်းမလှတ်တတ်ဘူးဆိုတာသိစေချင်ပါတယ်ပြီးတော့ VOA ကိုဆက်သွယ်လို့ရမယ့်လိပ်စာတွေကအီးမေးလ်လိပ်စာအပြင်တယ်လီဖုန်းနံပါတ်ကိုပါထည့်ပြောပေးစေချင်ပါတယ်အခုအချိန်ကတယ်လီဖုန်းလိုင်းနဲ့ပဲအဆက်အသွယ်လုပ်လို့ရတာမျိုးပါကျွန်တော်ကမကွေးတိုင်းဂံကောခရိုင်ထီးလင်းမြို့နယ်တောရွာလေးတစ်ခုကပါစာပြံမဲ့တင်းငွေတွေနေကိုညှောနေပါမယ်ဗျာပြည်သူတွေကြတဲ့သွေးနဲ့မျက်ရည်ကသူတို့အတွက်ဘဝအဆက်ဆက်မှာမရင်းမီးတမျှဘူလောင်ခံစားရပါစေလို့ဆုတောင်းလိုက်ပါတယ်အရေးတော်ပုံကြီးအောင်ပါစေ
စက်သိမ်းမလာတတ်ဘူးဆိုတာသတိချက်စီခြင်းပါတယ်ဒီတော်ရရှင်ရေးလာပါတယ်ဒါတဲ့တော်ရရှင်တယောက်ကတော့ကျွန်တော်ကပြည်ပရောက်ထိုင်းနိုင်ငံမဟာချိုင်းစမွန်စခွန်ခရိုင်တလက်ခွေးဝင်းတွင်းမှာအလုပ်လုပ်နေတဲ့သူတယောက်ဖြစ်ပါတယ်ဆိုတော့နာမည်ရေးလာပါတယ်ဒီမှာနာမည်တော့မပြောတော့ပါဘူးเนาะဒီတော်ရရှင်ကလည်းအခုလိုမျိုးမြန်မာနိုင်ငံမှာအင်တာနက်ဖြတ်တောက်ထားတဲ့အချိန်သတင်းဌာနတွေရဲ့သတင်းတင်ဆက်မှုတွေကိုအထူးကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ
်ဟုတ်ကဲ့ပါအခုလိုမြန်မာပြည်ကဆက်အာဏာယူတွေကအင်တာနက်တွေ Wi-Fi တွေပိတ်ထားတာကြောင့်တချို့မြို့နယ်အသီးသီးကဆက်အာဏာကိုတော်လှန်နေတဲ့နေကသတင်းတွေကိုကမ္ဘာတဝန်းနိုင်ငံကြီးတွေသိအောင်လို့အကူအမဦးတော်တို့ BOA သတင်းဌာနကအရေးကြီးသတင်းမှန်တွေကိုကမ္ဘာကြီးသိအောင်ထုတ်ဝေဖြန့်ချီပေးပါလို့အနူးညွတ်မြတ်တရက်ခံပါတယ်။အမားတို့သတင်းဌာနကိုဒီစာလေးရောက်ရှိသွားပြီးဌာနကမီဒီယာတွေအားလုံးသိရှိသွားရင်ပဲကျွန်တော်အလွန်လုံးမဲ့ဝမ်းသာကျေနပ်နေပါပြီ။ဌာနကအားလုံးသောသူတွေလည်းကိုယ်စိတ်နှပြကျမ်းမချမ်းသာလို့တတ်တော်ရာကျော်ရှည်ပြီးတော့နိုင်ငံအကျိုးကိုထမ်းဆောင်နိုင်ပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်။အားလုံးကိုကျေးဇူးအထူးတင်ပါတယ်။
တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရရချင်ပါရဲ့နော်။တေးကြောင်းလာတဲ့တော်ရရှင်တွေကိုအလှည့်ပေးကြပါရစေ။ကျွန်တော်တို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေသခံနာမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့ နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးခြေနေတွေနဲ့ပတ်သက်လို့ကိုပိုင်းချင်းချင်းယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်နေကြိုးစွနေပါတယ်ရှင်ဆက်ပြီးတော့ဒေတာဟာရဲ့သွားရှင်တွေကိုအလှည့်ပေးချင်ပါတယ်။သွားရှင်မိုက်ကယ်လင်ဆိုတဲ့သွားရှင်တောင်းဆိုလာပါတယ်။မင်္ဂလာပါ view ရေ။တချင်းလေးတစ်ပုတ်လောက်တောင်းပြရစေ။ရန်ကုန်ကတငယ်ချင်းတွေအတွက်ဟန်ထူးလွင်တည်ဆူထားတဲ့အရင်တိုင်းရန်ကုန်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါ။ Thank you တဲ့ Fighting all my friends from Yangon. I miss you guys နဲ့မြန်မာနိုင်ငံကရန်ကုန်ကတငယ်ချင်းတွေရေ Fighting ပါတဲ့အားလုံးကိုတတိယလွမ်းဆိုလျက်ပါဆိုတော့မိုက်ကယ်လျန်ဆိုတဲ့သွားရှင်တငယ်ချင်းတွေရဲ့တခြင်းတောင်းလာပါတယ်ရှင်။ဒီတော့ဒီတစ်ပတ်သူတောင်းထားတဲ့တခြင်းလေးထုတ်လွှင့်ပေးကြပါရစေနော်။အရင်တိုင်းရန်ကုန်ဆိုတဲ့တခြင်းလေးအားလုံးနားဆင်ခံစားနိုင်ကြပါစေရှင
်။မကန်နေတဲ့မအလင်းတန်းလက်ပြောက်ကို
ဆိုတဲ့တချင်ဖြစ်ပါလေမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတချင်တောင်းလာတွေကိုတနင်္လာနေ့နာပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အချိန် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့ပြပိုင်းနဲ့တိုက်ရိုက်နားဆင်နိုင်ပါတယ်တင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook စာမျက်နှာပေါ်မှာပြန်ပြန်နားထောင်နိုင်တယ်လို့ကျမတို့ရဲ့ view ရဲ့ internet စာမျက်နှာနဲ့ဖုန်းပေါ်က view ရဲ့ app မှာလည်းတွားပြီးတော့နားထောင်နိုင်ပါတယ်နော်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ view ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။ไอ้เกมมาลงจนแล้วไอ้เนี่ยก็เน้นจ๋าเลยก็แย่เท่าๆที่มันรู้ชัดเจนเลยอยู่ที่เนี่ยชินได้ไหม
သတင်းတွေကြီးစုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘဟုထူးခြားရစီဘူးသတင်းတွေတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညီလူလင်ကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံထဲထဲဝင်ဝင်ပါဝင်နေတဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့အာဆီယံအကြောင်းပြောပြပေးပါမယ်
ဲ့အင်္ဂလိပ်လိုအရှိကောက်ကတော့ The Association of Southeast Asian Nations ဖြစ်ပြီးမြန်မာလိုတော့အရှိတောင်အာရှနိုင်ငံများအသင်းလို့ခေါ်ဆိုပါတယ်အာဆီယံစတင်ပေါ်ပေါက်ခဲ့တဲ့အချိန်ကတော့1969ခုနှစ်ဩဂုတ်လ10ရက်နေ့ဖြစ်ပါတယ်။အဲ့ဒီနေ့ကအင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူနဲ့ထိုင်းနိုင်ငံတွေကနိုင်ငံသားရေးဝန်ကြီး5ဦးဟာအာဆီယံဒီကလရေးရှင်းလို့ခေါ်တဲ့အာဆီယံကျညာစာရန်းကိုလက်မှတ်ရေးထိုးခဲ့ပြီးအာဆီယံကိုဖွဲ့စည်းခဲ့ကြတာပါ။1984ခုနှစ်ဇန်နဝါရီလ9ရက်နေ့မှာဘရူနိုင်း1995ဇူလိုင်လ28ရက်နေ့မှာဗီယက်နမ်1998ခုနှစ်ဇူလိုင်လ23ရက်နေ့မှာလာအိုနဲ့မြန်မာ1999ဧပြီလ30ရက်နေ့မှာတော့ကမ္ဘောဒီးယားစတဲ့အရှိတောင်အာရှမှာရှိတဲ့နိုင်ငံအလုံးကြီးပါဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်ခဲ့ပြီးအခုဆိုရင်အာဆီယံအဖွဲ့ဝင်နိုင်ငံပေါင်း10နိုင်ငံရှိပါတယ်အရှိတောင်အာရှဒေသမှာရှိပြီး2002ခုနှစ်မှာလွတ်လပ်ရေးရခဲ့တဲ့အရှိတီမောနိုင်ငံကတော့အဖွဲ့ဝင်ဖြစ်နိုင်ရင်အတွက်လုပ်ငန်းစဉ်အစီအစဉ်တွေမှာပဲရှိပါသေးတယ်။အာဆီယံကိုဖွဲ့ရတဲ့အဓိကရည်ရွယ်ချက်တွေကတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးပူးပေါင်းအားထုတ်ကြိုးပမ်းပြီးစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့လူမှုဘဝတွေမြင့်မားလာစေဖို့ရင်းချင်းမှုထွန်းကားလာစေပြီးအရှိတောင်အာရှဒေသရင်းတစ်ခုလုံးငြိမ်းချမ်းသာယာကျွဲဝလာစေဖို့ဆိုတဲ့အချက်တွေပါပါတယ်။ဒါပြင်ကုလသမဂ္ဂရဲ့သဘောတူပြည်ရင်းအတိုင်းနိုင်ငံတစ်ခုနဲ့တစ်ခုအကြားတရားမျှတမှုနဲ့ဥပဒေစိုးမိုးမှုကိုလေးစားလိုက်နာအခြေခံပြီးဒေသရင်းမှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုပေါ်ဆောင်ပေးဖို့ဒီမင်းချက်ချင်းတူညီတဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့လက်တွဲပူးပေါင်းပြီးရလာကောင်းတွေရအောင်ဆောင်ရွက်ကြဖို့ဆိုတဲ့အခြေခံအချက်တွေလည်းပါဝင်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေအတွက်သတ်မှတ်ထားတဲ့အခြေခံစီးနင်းစည်းကမ်းတွေကတော့နိုင်ငံတစ်ခုချင်းစီရဲ့လွတ်လပ်ရေးအချုပ်အခြာအာဏာဒဏ်လူညီမျှရေးနယ်မြေပိုင်ဆိုင်မှုအမျိုးသားရေးလက္ခဏာစတဲ့အချက်တွေအပေါ်မှာအပြန်အလှန်လေးစားကြဖို့အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံဖြစ်ချင်မှုဆိုင်ရာလုပ်ငန်းတွေပြည်ရင်းရေးကိစ္စတွေအပေါ်တနိုင်ငံနဲ့တနိုင်ငံဝင်ရောက်ဆက်ဖက်မှုတွေမလုပ်ဖို့ငြိမ်းချမ်းရေးပြပြစေမဲ့အငင်းပွားမှုတွေသဘောထားမတူညီမှုတွေမျိုးမရှိစေဖို့နဲ့ထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ဖို့ဆိုပြီးသတ်မှတ်ထားပါတယ်။အာဆီယံမူဝါဒတွေချမှတ်တဲ့အမြင့်ဆုံးကဏ္ဍကတော့အာဆီယံဆမ်မစ်လို့ခေါ်တဲ့အာဆီယံထိပ်သီးညီလာခံဖြစ်ပါတယ်။ဒီညီလာခံကိုအဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေကတက်ရောက်ကြရပါတယ်။အာဆီယံအခြားဥက္ကဋ္ဌကိုတော့အဖွဲ့ဝင်နိုင်ငံတွေကအင်္ဂလိပ်အခရာအစဉ်အတိုင်းတစ်နှစ်တစ်ကြိမ်တာဝန်ယူရပါတယ်။အခု2021ခုနှစ်အတွက်ဘရူနိုင်းနိုင်ငံကတာဝန်ယူထားပါတယ်။နောက်ဆုံးသုတေသနပြုထားတဲ့စည်းစရာတွေအရအာဆီယံနိုင်ငံတွေထဲမှာစင်ကာပူနိုင်ငံနဲ့ဘရူနိုင်းနိုင်ငံတွေဟာကမ္ဘာအချမ်းသာဆုံးစည်းရင်းထိပ်တန်း၅နိုင်ငံထဲမှာရှိနေပါတယ်။ကမ္ဘာစည်းစုံနိုင်ငံတွေထဲမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေတခုမှမပါပေမဲ့ကုလသမဂ္ဂရဲ့ကမ္ဘာအဖွဲ့ပြုမှုအနည်းဆုံးနိုင်ငံစည်းင်းထဲမှာတော့ကမ္ဘောဒီးယား၊လာအိုနဲ့မြန်မာနိုင်ငံတွေပါဝင်နေတာပါရှင
်။သတင်းပတ်ရှင်ကနရီကတော့ဒီလောက်ပါပဲရှင်။အခုကတော့သတင်းချင်းချုပ်ကိုဒေါခင်မြို့သက်ကကြီးညာပေးပါမယ်။
စနေနေ့ကကျင်းပခဲ့တဲ့အာဆီယံခေါင်းဆောင်တွေရဲ့မြန်မာအရေးအထူးအစည်းအဝေးအပြီးမှာထုတ်ပြန်ဖို့အတွက်တောက်ကြံနေ့ကရေးဆွဲထားတဲ့သဘောတူညီချက်မူကြမ်းနဲ့မှာနိုင်ငံရေးအချင်းသားတွေကိုလွှတ်ပေးဖို့တောင်းဆိုတဲ့အချက်တစ်ချက်လည်းပါဝင်တယ်လို့ဒီကြေညာချက်နဲ့ပတ်သက်ပြီးသိရှိတဲ့သတင်းအရင်းအမြစ်၃ခုကိုကိုးကားပြီး Reuters သတင်းမှာဖော်ပြထားပါတယ်။အစည်းအဝေးအပြီးတကယ်တမ်းထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့နိုင်ငံရေးအချင်းသားတွေလွှတ်ပေးဖို့ဆိုတဲ့အချက်အတွက်ရှော့ပေါ့ပြောထားတာကိုမမျှော်လင့်နဲ့တွေ့ရတယ်လို့နိုင်ငံရေးအချင်းသားတွေပြန်ပြီးလွှတ်ပေးဖို့တည်တည်ချာချာထည့်ပြောမထားဘူးလို့သတင်းအရင်းမြစ်နှစ်ခုကပြောကြောင်းဖော်ပြထားပါတယ်။အာဆီယံအဖွဲ့ကြီးရဲ့စနေနေ့အထူးအစည်းအဝေးကနေမြန်မာနိုင်ငံနဲ့ပတ်သက်ပြီးအချက်၅ချက်သာအများသဘောတူညီချက်ရခဲ့တာဟာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြဿနာကိုဖြေရှင်းဖို့အတွက်အာဆီယံရဲ့ကြိုးပမ်းမှုအတွက်အားကျဆဲချိန်လန်းတဲ့ဖြစ်ကြောင်းစနေနေ့မှာပဲ EU နိုင်ငံခြားမူဝါဒရေးအဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရယ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဂျာမနီနိုင်ငံခြားရေးဝန်ကြီးဌာနကလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ကလည်းအချက်၅ချက်ပါသဘောတူညီမှုရခဲ့တာနဲ့ပတ်သက်ပြီးကြိုဆိုကြောင်းတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပါတယ
်။သတင်းချင်းချုပ်ကိုဒေါခင်မြို့သက်ကြေညာပေးခဲ့တာပါရှင်။ VOE ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 32 52တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးမင်္ဂလာရှိသောနေ့တစ်နေ့ကိုပိုင်ဆိုင်ကြပါစေရှင်။ပြေဝေကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မ thank you ထားပါရှင်
This program